Welcome to the Voice of America in Burmese.
Minglam ne kem ashe. Washington ne review American tangani. 2020 August 8 ye. Sine ne manekin season de go Myanmar san lo jin mane 6 nai ga ni 9 nai thi. Line no meter 2440 ne 51. Line lam meter 190 ro ga ne thon lwin pe ni ba bi. Jama khin myo tat ba. Di manekin tadin de go ko yen min thon na du pyo pya pe ba me. ကဘာတလွာကိုရိုနာဗိုင်းရပ်စ်အခုဆက်ခံရသူဟာတောက်ကြန်နေမှာ19တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံကအခုဆက်ခံရသူ9တန်းနီးပါးနဲ့အများဆုံးဖြစ်ပြီး Brazil ကလူပေါင်း3တန်းနီးပါးနဲ့ India က2တန်းကျော်အခုဆက်ခံနေရတာပါ။ American နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူက36,000ကျော်ရှိနေပြီးချက်တပရီနေမှာတော့24နာရီအတွင်းသေဆုံးသူ2000ကျော်ရှိခဲ့တဲ့အတွက်ဒါဟာမေလကစပြီးတရက်တွင်းသေဆုံးသူအများဆုံးဖြစ်ကြောင်းလည်းစစ်တမ်းမှာဖော်ပြပါတယ်။ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းပညာရှင်ဒေါက်တာအန်ထိုနီဖောက်ချီကကမ္ဘာမှာကိုရိုနာဗိုင်းရပ်စ်လုံးဝစိတ်တုံးမှုမရှိပေမဲ့ဒီနှစ်ကုန်လောက်ဆိုရင်တော့ဒီရောဂါအတွက်ကာကွယ်ဆေးသန်းနဲ့ချီပြီးထုတ်နိုင်မယ်လို့သူမျှော်လင့်ကြောင်းပြောပါတယ်။ဒီရောဂါအတွက်ကာကွယ်ဆေးရလာပြီဆိုရင်လုံလုံလောက်လောက်ထုတ်နိုင်မယ်လို့ထင်ကြောင်းနဲ့ဒီဆေးကိုကျဲဝါချမ်းသာတဲ့နိုင်ငံတွေတွင်မကပဲမချမ်းသာတဲ့နိုင်ငံတွေမှာနေထိုင်သူတွေပါလက်လှမ်းမိအောင်လုံနိုင်မယ်လို့သူတို့မျှော်လင့်ကြောင်းလဲ VOA အတွက်သတင်းပေးဖို့သူ Greater Van Saturan ကိုပြောပါတယ်။ American နိုင်ငံခြားရေးဌာနနဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနတို့က American နိုင်ငံသားတွေနိုင်ငံရချခီးမသွားကြဖို့အကြံပေးထားတာကိုဩဂုတ်လ6ရက်မှာရုပ်သိမ်းလိုက်ပြီးတမန်နိုင်ငံတွေစီခီးသွားလာမှုအတွက်အစစ်မြင့်သတိပေးချက်တွေအစားထိုးထုတ်ပြန်လိုက်ပါတယ်။အဆင့်၄ဖြင့်တတ်မှတ်တဲ့လုံဝခီးမသွားတဲ့နိုင်ငံ30ထဲမှာ India, Russia, Egypt, Libya,Honduras နဲ့ Mexico နိုင်ငံတွေပါပါတယ်အဆင့်3သတ်မှတ်တဲ့ခီးမသွားခင်ပြန်စဉ်းစားမယ်နိုင်ငံတွေထဲမှာတော့ Vietnam, Philippines နဲ့ EU, Europe သမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်ပါတယ်2020 American သမ္မတရွေးကောက်ပွဲကိုတရုတ် Russia နဲ့ Iran တို့ကဂျောင်းဝင်နှောက်ရှက်မှာစိုးရိမ်ရကြောင်း American ထောက်လှမ်းအကြီးအကဲကတောက်ကြနေမှာပြောပါတယ်ဒီရွေးကောက်ပွဲမှာသမ္မတ Donald Trump ပြန်ပြီးအရွေးမခံရဖို့တရုတ်ကမျှော်လင့်တယ်လို့ Russia ကလည်း Democratic Party က Joe Biden တိုက်ခါကြအောင်လုပ်နေပြီးအီရန်ကတော့ဒီမိုကရေစီဖွဲ့စည်းတွေအားရအောင်စ조사နေတယ်လို့ဒံပြန်ထောက်လှမ်းရေးဆိုင်ရာ NCSC အဖွဲ့ဒါရိုက်တာ Bill Ivanina ကပြောပါတယ်။နိုဝင်ဘာမှာချင်းပါမယ့် American သမ္မတရွေးကောက်ပွဲအတွက်ချင်းချောက်မှုတွေနဲ့ပတ်သက်ပြီး American ထောက်လှမ်းရေးအဖွဲ့ရဲ့အကဲဖြတ်ချက်တွေကိုကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ Afghanistan နိုင်ငံငြိမ်းချမ်းရေးထက်ရဆွေးနွေးပွဲတွေချင်းပါနိုင်ရေးမှာအတားအဆီးဖြစ်နေတဲ့ Afghan အစိုးရဖမ်းဆီးထားတဲ့ Taliban အမာခံ400ကိုပြန်လွှတ်ပေးတယ်မတဲ့လူလူဆုံးဖြတ်ချက်ကြားနာပွဲကိုအာဖဂန်နစ္စတန်နိုင်ငံမှာတောက်ကြန်လေးကရှေးဟူးအစံလာတိုင်းကျင်းပတဲ့လိုယာဂျာကအစည်းအဝေးခေါ်ယူကျင်းပပါတယ်။ဒီအကျဉ်းသားတွေဟာဆိုးရတဲ့ရာဇဝတ်ပြစ်မှုကျူးလွန်ထားသူတွေဖြစ်တဲ့အတွက်နိုင်ငံတော်ကမတိုင်မမဲလွှတ်ပေးဖို့သူ့မှာအခွင့်အာဏာမရှိတာကြောင့်အခုလိုလူမှုအစည်းအဝေးခေါ်ယူရတာဖြစ်ကြောင်းအာဖဂန်သမ္မတအာရှပ်ဂါနီကအစည်းအဝေးမင်ခွန်းမှာပြောပါတယ်။ဒီအကျဉ်းသား400ကိုလွှတ်ပေးရင်၃ရက်အတွင်းအာဖဂန်အစိုးရနဲ့တိုက်ရိုက်ညှိနှိုင်းဆွေးနွေးမှုလုပ်မှာဖြစ်တယ်လို့ထောင်စဉ်ပြစ်ခတ်ရက်စဲဖို့ပါသဘောတူမှာဖြစ်ပြီးလူမပင်းရင်တော့အကြမ်းဖက်မှုတွေဆက်လုပ်နေမှာဖြစ်ကြောင်းတာလီဘန်တွေကအချင်းချောက်ထားတာပါ2020ဟာရီကိန်းမုန်တိုင်းရာသီမှာမြောက်အတ္တလန္တိတ်ရံဝန်းဒေသတွင်ရာသီဥတုအခြေအနေပြောင်းလဲမှုပြင်းထန်နေတဲ့အတွက်မုန်တိုင်းဖြစ်ထိုးမှုစံချိန်ကျိုးသွားနိုင်ခြေရှိနေတယ်လို့ American မြို့သားသမုတ်တံနဲ့လေထုဆိုင်ရာစီမံခန့်ခွဲရေးဌာန NOAA ကခန့်မှန်းချက်အသစ်ထုတ်ပြန်ပါတယ်ဇူလိုင်လကောင်ထိအမည်သတ်မှတ်ထားတဲ့မုန်တိုင်းကြီး6ခုစံချိန်တင်ဝင်ရောက်ခဲ့ပြီးဒီထက်က5ခုကကုန်းတွင်းပိုင်းကိုဝင်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ်။နိုဝင်ဘာလကဟာရီကိန်းရာသီကုန်ဆုံးချိန်အထိဆိုရင်အမည်သတ်မှတ်ထားတဲ့မုန်တိုင်းပေါင်း19ခုကနေ25ခုဝင်လာဖို့ရှိနေတယ်လို့ NOAA ရဲ့ဟာရီကိန်းခန့်မှန်းမှုဆိုင်ရာတာဝန်ခံ Jerry Bell ကပြောပါတယ်။ဒီထက်က9ခုကနေ11ခုလောက်ဟာဟာရီကိန်းအဆင့်ထိရောက်လာမယ်လို့မျှော်လင့်ရကြောင်းနဲ့3ခုကနေ6ခုလောက်ထိကတော့ပြင်းအားအဆင့်မြင့်တဲ့ဟာရီကိန်းမုန်တိုင်းဖြစ်လာနိုင်တယ်လို့ပြောပါတယ်။ဒီနှစ်အတွက်ရာသီဥတုဟာတိတ်ပြင်းထန်တဲ့အတွက်ဟာရီကိန်းဒဏ်ခံရလျက်ရှိတဲ့ဒေသရင်းနေထိုင်သူတွေအနေနဲ့ COVID-19 ကာယရောဂါအတွက်တင်တာမကပဲဟာရီကိန်းတွေပါကြိုတင်ပြင်ဆင်ထားကြဖို့လည်းသတိပေးထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းလိုမီတာ24 kHz 12133ညလိုင်းလိုမီတာ40 kHz 8133ညလိုင်းလိုမီတာ51 kHz 5805နဲ့လိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်
VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးသွားပါမယ်မြန်မာနိုင်ငံအတွင်း COVID-19 ကြောင့်အလုဆုံးရှုံးခဲ့သူအထက်ကျုပ်လူသားတွေအနေနဲ့ဥရောပသမဂ္ဂဖွဲ့ရဲ့မြန်ကူရေးပေါ်ရမငွေကပေးရတဲ့ထောက်ပံ့ငွေတွေဆက်လက်ရရှိနေဆဲဖြစ်ပြီးမေလ1ရက်နေ့ကဩဂုတ3ရက်နေ့အထိယူရိုငွေ 1.5 သန်းမြန်မာကျပ်ငွေ 4 ဘီလီယံမြန်ကူကထောက်ပံ့ကူညီခဲ့တယ်လို့ဥရောပသမဂ္ဂအဖွဲ့ကပြောပါတယ်ဒီနေ့မေလာကစပြီးအကူအညီပေးတဲ့မြန်ကူအရေးပေါ်ရမငွေကိုယူရိုငွေ5သန်းမြန်မာကျပ်ငွေ 8.9 ဘီလီယံမတည်ထားတာဖြစ်တာကြောင့်အခုအခါရမငွေတဝက်ပေးရခဲ့ပြီးဖြစ်ပါတယ်။လာစဉ်ထောက်ပံ့ငွေပေးရတဲ့ဒီအစီအစဉ်ကိုဒေါ်ဘာလာ30ရက်နေ့အထိရပ်တိုးတက်မလိုက်တယ်လို့လည်းဥရောပသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။အခုချိန်ထိအထည်ချုပ်အထည်လိမ့်နဲ့ဖဏ္ဍချုပ်ကဏ္ဍကစက်ရုံ230ဝန်းကျင်ကလူသားစုစုပေါင်း 26,500 ကျော်ကိုထောက်ပံ့ပေးနေပြီးထောက်ပံ့ငွေကြေးပမာဏကတူးကို3,000 ကျော်ကနေ 132,500 အထိခြားနားမှုရှိတယ်လို့လည်းပြောပါရယ်အထည်ချုပ်ကဏ္ဍမှာအလုပ်လုပ်ကင်သူ90ရာခိုင်နှုန်းကဆင်းရဲတဲ့ဇာတိရွာတွေကနေတင်းတင်းတဲ့လစာရရှိဖို့စက်ရုံတွေမှာလာရောက်လုပ်ကင်နေသူအမျိုးသမီးတွေဖြစ်တာကြောင့်မြန်ကူရဲ့အကူအညီအားသူတို့အတွက်ယုံကြည်မှုခွန်အားကိုရရှိစေလိမ့်မယ်လို့လည်းပြောပါရယ်သူတို့ရရှိထားတဲ့အလုပ်တွေတည်မြဲဖို့နဲ့လက်ရှိအခြေတဲ့ကိုကျော်လွှားလွတ်မြောက်နိုင်စေဖို့ကမြန်ကူရဲ့အဓိကရည်ရွယ်ချက်ဖြစ်ကြောင်းဥရောပသမဂ္ဂအဖွဲ့ EU ကပြောပါရယ်ထိုင်းနိုင်ငံမှာဖြစ်ပေါ်နေတဲ့ဆန္ဒပြပွဲတွေကိုဦးဆောင်နေတဲ့ခေါင်းဆောင်နှစ်ဦးကိုထိုင်းရဲတပ်ဖွဲ့ကတောက်ချန်တွေကဖမ်းဆီးလိုက်ပါရယ်ထိုင်းပြည်စနစ်ကိုအကာအကွယ်ပေးထားတဲ့အငြင်းပွားပွဲရဥပဒေကိုပြင်ဆင်ဖို့နဲ့ဒီမိုကရေစီရေးကိုတောင်းဆိုနေတဲ့ထိုင်းလူငယ်တွေရဲ့လက်တလုံးဆန္ဒပြပွဲတွေဖြစ်ပေါ်နေတော့ဒါဟာပထမဆုံးအကြိမ်ဖမ်းဆီးမှုလည်းဖြစ်ပါရယ်ဆန္ဒပြသူတွေတဲကထိရှားသူတယောက်ဖြစ်တဲ့အသက်35နှစ်အရွယ်လူခွင့်ရေးရှင်နေအာနောင်နံပါနဲ့လူခွင့်ရေးလှူရှားသူပန်နူပေါင်ဂျက်နော်တို့ကိုထိုင်းရဲကသူတို့ရဲ့အိမ်တွေမှာတောရောက်ဖမ်းဆီးလိုက်တာဖြစ်ပါရယ်သူတို့ကိုစွဲချက်ရှိချက်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီး COVID-19 ရောဂါဒါစီရေလူစုလူဝေးမလုပ်ရတဲ့ဥပဒေကိုဖောက်ပြန်မှုလည်းပါဝင်ပါရယ်အခုလိုဖမ်းဆီးမှုတွေရှိနေချိန်မှာပဲအစိုးရကိုဆန္ဒပြပွဲတွေနဲ့အရှိန်မြှင့်ဖိအားပေးသွားမယ်လို့ဆန္ဒပြကောင်းဆောင်တူဖြစ်တဲ့တက်တက်ယုံကရာပိုင်ကစ္စရေကတောက်ကြနေကပြောပါရယ
်มันชัดเจนพอแล้วที่รัฐบาลจะรับฟังแล้วก็ไปปฏิบัติ
ကျွန်တော်တို့ရဲ့တောင်းဆိုချက်ကသိရှိပါတယ်။ကျွန်တော်တို့ကော်မတီတရားထူထောင်ပေးတာမျိုးကဟန်ဆောင်လုပ်ပြတာမျိုးနဲ့တူနေပါတယ်။အဲ့ဒီပဲရှိဘူး။အချိန်ဆွဲနေတာလား။ဒီစာရပြပွဲတွေပျောက်ကွယ်သွားမယ်လို့သူတို့ထင်နေသလားလို့လည်းမေးခွန်းထုတ်သွားပါတယ်။ထိုင်ဝန်ကြီးချုပ်ပရာယုတ်ကတော့စာရပြသူတွေရဲ့တောင်းဆိုချက်တွေကိုနားထောင်မယ်လို့ဒီသတင်းပတ်စောပိုင်းကပြောထားတာပါ။တရုတ်စိုးရွားကိုလူလာတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့တာဝန်ရှိသူတချို့ကိုအမေရိကန်ပြည်ထောင်စုကရင်းယူတံခါးပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဗြိတိရှားကိုလိုနီဟောင်ဟောင်ကောင်ရဲ့လွတ်လပ်ခွင့်တွေကိုပိတ်ပင်မှုဆိုတဲ့ဆွဆွဲချက်တွေနဲ့အမေရိကန်နိုင်ငံကသူတို့ကိုရင်းယူတံခါးလိုက်တာပါ။အမေရိကန်ဗဟိုဝန်ကြီးဌာနကဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်နဲ့အတူအစိုးရကောင်ဆောင်တချို့ကိုရင်းယူတံခါးပိတ်ဆို့ကြောင်းတောက်ချန်တွေကကြေညာလိုက်တာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပြဿနာနဲ့ကုန်သွယ်ရေးအငြင်းပွားမှုတွေကြောင်းတရုတ်နိုင်ငံနဲ့တင်းမာမှုတွေရှိတဲ့ကြားကအမေရိကန်နိုင်ငံကအခုလိုထပ်ပြီးကြေညာလိုက်တာလည်းဖြစ်ပါတယ်။ဒီကြေညာချက်ပေါ်မှာတရုတ်နိုင်ငံနဲ့ဟောင်ကောင်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အုပ်ချုပ်ရေးမှူးလာမှတ်ပြင်ဟောင်ကောင်ရဲ့လက်ရှိနဲ့အရင်ကရတပ်ဖွဲ့အကြီးအကဲတွေနဲ့တခြားတာဝန်ရှိသူရှိဦးလဲဟောင်ကောင်ရဲ့လက်လက်ခွင့်တွေကိုအားနည်းအောင်လုပ်တာကြောင့်တက်ခတ်အရေးယူခံခဲ့ရပါတယ်ခင်ဗျ။အိန္ဒိယနိုင်ငံမှာမုတ်တုံမိုးများတာကြောင့်ခီးတဲ့တင်လေးရင်တစဉ်ဖြီးလန့်ချော်မတော်တဆမှုဖြစ်ပွားခဲ့ရသလိုကြီးကြီးပြီးမြေပြိုတဲ့တဘာဝဘေးအန္တရာယ်တွေလည်းကြုံတွေ့ခဲ့ရပါတယ်။တောက်ကြာနေကအိန္ဒိယနိုင်ငံတောင်ပိုင်းကေရလာပြည်နယ်ကိုဇီဂူဒေမြို့လေယာဉ်ကွင်းအစင်းမှာ Indian Express လေကြောင်းလိုင်းကလေယာဉ်တစဉ်ဖြီးလန့်ချော်သွားလို့အနည်းဆုံး14ဦးသေဆုံးပြီး15ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်။ဒူဘိုင်းကနေထွက်ခွာလာတဲ့လူ190ကျော်လိုက်ပါလာတဲ့လေယာဉ်ကမိုးတက်တက်ထန်ထန်ရွာနေတဲ့အချိန်မှာဆင်းသက်ခဲ့တာမှာအခုလိုလမ်းကျော်သွားခဲ့တာပါ။မိလောင်ကြောင်းမှမရှိဘဲလေယာဉ်ကိုယ်တည်းနှစ်ပိုင်းကွဲသွားတာကိုရုပ်သံသတင်းတွေမှာတွေ့ကြရပါတယ်။လေယာဉ်ပေါ်မှာခီးတဲ့194ယောက်၊ဝီကင်းစာကလေး10ယောက်နဲ့လေယာဉ်အမှုတန်း9ဦးလိုက်ပါလာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကလေယာဉ်မတော်တဆဖြစ်တဲ့အထက်ထိခိုက်သေဆုံးသူတွေအတွက်ဝမ်းနည်းကြောင်း Twitter မှာရေးသားခဲ့ပါတယ်။တောက်ကြနေတည့်ရက်ထဲမှာပဲကရီလာပြည်နယ်မှာပဲမုတ်တုံမိုးကြောင့်ရေကြီးမြေပြိုရာတွေဖြစ်ခဲ့တဲ့အတွက်အနည်းဆုံးလူ15ယောက်သေဆုံးပြီးအိမ်20လောက်ရေကြီးတဲ့နေမြောက်ခဲ့ပါတယ်။နှစ်စဉ်ဇွန်လကနေစက်တင်ဘာလအထိမုတ်တုံရာသီကြာရောက်လေးရှိတဲ့တောင်အရှဒေသမှာဒီနှစ်ဇွန်လမုတ်တုံရာသီအစကတည်းကနေအခုထိရေကြီးမြေပြိုရာတွေကြောင့်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေမှာအနည်းဆုံးလူ950လောက်သေဆုံးခဲ့ပြီး9.6 တန်းလောက်အိုးအိမ်ဆုံးခွာခဲ့ရတယ်လို့လည်းနိုင်ငံတကာကြက်ချီဒီအတင်းနဲ့လာကြနေကေဇေးအဖွဲ့ကပြောပါတယ် စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ညဝင်းအောင်ပါခင်ဗျာ2020ရွေးကောက်ပွဲမှာအနံ့ရပြီးပြည်သူ့လွတ်တော်တွေကိုရောက်ခဲ့ရင်ဖွဲ့စည်းပုံအခြေခံဥပဒေသည့်ရေးဆွဲရေးကိစ္စကိုအဓိကဦးစားပေးအကောင့်ထဲပေါ်သွားမယ်လို့ရန်ကုန်တိုင်းကွန်မှုမြို့နယ်မှာ NLD ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့ထိတ်တဲရှင်ပြိုင်မဲ့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမြေကပြောကြားလိုက်ပါတယ်ဒါပေမဲ့ဒေါက်အောင်ဆန်းစုကြည်ကိုအနံ့ရပါမလားဆိုတဲ့အပေါ်မှာတန်လျာဝင်နေသူတွေလည်းရှိကြောင်းကိုတင်ပြခြင်းပါတယ်ရန်ကုန်တိုင်းကွန်မှုမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြိုင်ဖို့ညီညွတ်သောတိုင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ရဲ့ဗဟိုအလို့မှုဆောင်အဖွဲ့ကသူ့ကိုရွေးချယ်တောင်းဝန်ပေးခဲ့တာဖြစ်တယ်လို့ UNDP ဥက္ကဋ္ဌဦးဒေးဗစ်လှမြေက VOA ကိုရှင်းပြပါတယ
်ကွန်မှုတီကမှရှိတဲ့ဒီလူတို့ရဲ့လူသားချင်းတွေကလည်းဟာလာလက်ရှိအခြေအနေပေါ်မှာသူတို့အားမရတဲ့အကြောင်းတွေလည်းရှိတယ်သူတို့မျှော်လင့်ထားသလိုလည်းဖြစ်မလာတဲ့အတိုင်းသားတွေလည်းရှိတဲ့အခါကျတော့အဲ့ဒါတခြားသောနိုင်ငံရေးအရာစုတွေကိုလည်းမျှော်လင့်တဲ့အပိုင်းတွေရှိတယ်ရှိတဲ့အတွက်ကျွန်တော်တို့ကအဲ့ဒါနိုင်ငံရေးအရာကိုယ်တည်းလည်းအများကြီးအားသာချက်ရှိတယ်ဆိုပြီးတော့ကွန်မှုကိုသွားပြိုင်ပါဆိုပြီးကွန်မှုကိုကျွန်တော်တို့ရွေးလိုက်တာပဲ
တကယ်တော့ကွန်မှုမျိုးနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟာ2012ဂျာဗျာရွေးကောက်ပွဲမှာရော2015အထွေထွေရွေးကောက်ပွဲမှာပါ NLD ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်အနိုင်ရထားတဲ့နေရာလေးဖြစ်ပါတယ်ဒါပေမဲ့ NLD အစိုးရရဲ့တည်ထောင်အတွင်းဖွဲ့စည်းပုံအခြေခံဥပဒေအရေးနဲ့ငញ្ញမ်းရေးလိုကိစ္စတွေမှာလှုပ်သင့်လှုပ်ထိုက်တာတွေမလုပ်ခဲ့တာကိုအားမရလို့ကိုတိုင်ကပါတီထောင်ပြီးရွေးကောက်ပွဲဝင်တဲ့အထိဖြစ်လာရတယ်လို့ UNDP ပါတီဥက္ကဋ္ဌဦးဒေးဗစ်လှမြစ်ကသူ့ခံယူချက်ကိုပြောပါတယ
်။အရေးကြီးတဲ့အချက်ကတော့ကျွန်တော်တို့က2008ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာကိစ္စရယ်ဗျ။အော်ဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်နိုင်ငံရဲ့တိုးတက်ရေးကိစ္စအကြောင်းလဲရေးကိစ္စမှာအဓိကအဟံအသာပဲ။အဲ့ဒါဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုတဲ့လမ်းကြောင်းနဲ့တွားနေကြတဲ့ကာလပတ်လုံးကျွန်တော်လူချင်းနဲ့နိုင်ငံမျိုးစနေမျိုးတစ်ခုဘယ်တော့မှရောက်ရအကြောင်းမရှိဘူး။အဲ့တော့ဒီနေ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ခုကိုအစ်စ်ပြန်လဲရေးဆွဲတာကအကောင်းဆုံးဒီလမ်းဖြစ်နေမယ်လို့ကျွန်တော်တို့ယုံကြည်တယ်။အဲ့ဒါတွေကိုလုပ်တင်လုပ်ထိုက်တဲ့အလုပ်တွေကိုမလုပ်နိုင်တဲ့ခါကျတော့ကျွန်တော်တို့ကိုယ်တိုင်ပဲဝင်လုပ်တော့မယ်ဆိုပြီးတော့ဒီနေ့ဒါကျွန်တော်တို့ဆွတ်တော်ခင်းကြီးကိုကျွန်တော်တို့ဝင်ရောက်လာခြင်းဖြစ်တယ
်။ဖွဲ့စည်းပုံအခြေခံဥပဒေကိုအစ်စ်ရေးဆွဲမယ်ဆိုရင်ဒီ2008ဥပဒေကိုစတင်ရေးဆွဲခဲ့တဲ့တပ်မတော်အင်အားစုနဲ့ထိတ်တိုက်ဖြစ်လာနိုင်စရာအကြောင်းရှိပေမဲ့ဒါကိုရင်ဆိုင်ကြော်လွှားသွားမယ်လို့ဦးဒေးဗစ်လှမြေကပြောပါတယ
်။အဲဖွဲ့စည်းပုံအခြေခံဥပဒေအတိရေးမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်မဲ့ပုဂ္ဂိုလ်များနဲ့တော့ထိတ်တိုက်တွေ့နိုင်တာပေါ့ဗျာ။ဒါ့ပေမဲ့ကျွန်တော်တို့ကလုံးတဲ့လုံးထက်တဲ့အလုပ်ကိုလုပ်ရမှာ။အဲလုံးတဲ့လုံးထက်တဲ့လုပ်ရမှာကိုထိတ်တိုက်တွေ့မှာဆိုလို့ရှောင်မယ်ဆိုရင်ဒီအဝင်းဝိုင်းတွေကိုလာကြတော့အကြောင်းမရှိတော့ဘူး။ပြည်သူလူထုအကျိုးတိုင်းပြည်တဲ့အကျိုးတွေဆိုလို့ရှိရင်ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ရင်ဆိုင်ရမှာပဲရှောင်လဲသွားလို့မရဘူး။
ဒေါက်ဆန်းစုကြည်ရဲ့နာမည်ဖြစ်တဲ့ကွန်မှုမျိုးနယ်မှာအောင်းနိုင်စရာအခြေအနေတွေရှိနေတာကြောင့်လဲဒီမျိုးနယ်ကိုရွေးချယ်ရှင်ပြန်ရခြင်းဖြစ်တယ်လို့ဦးဒေးဗစ်လှမြေကတွက်ပြပါတယ်
။ကျွန်တော်တို့ကလည်းရွေးကောက်ပွဲဝင်ပြိုင်နေဆိုတဲ့ကပေါ်ပေါ်ဆာဆာနဲ့ဝင်ပြိုင်ရင်းမဟုတ်ဘူးပေါ့နော်။ကွန်မှုမျိုးနယ်နဲ့ကျွန်တော်တို့နဲ့ကတော့ပါတီဆောင်မှရွေးကောက်ပွဲဝင်မှဖြစ်ပြတာမဟုတ်ဘူးခင်ဗျ။အဲ့ဒီမှာကွန်မှုမျိုးနယ်မှာကျွန်တော်တို့ကဘာတွေလုပ်ထားလဲဆိုတော့ကျွန်တော်လူ့ခွင့်ရေးချိုးဖောက်တဲ့ကိစ္စရပ်တွေကိုတိုက်တန်ဖြည့်ဆည်းတဲ့ကိစ္စလေတမားလေးလေသိမ့်ခံမြေတင်းခံကိစ္စတွေကိုလိုက်နှံချင်းတဲ့ကိစ္စတွေကကွန်မှုမျိုးနယ်မှာအကုန်လုံးကျွန်တော်တို့ကအစင်းစင်းတိဆောက်ထားပြီးသားဖြစ်တဲ့ကျွန်တော်တို့ဒီလုံဆောင်ချက်ကိုလေကွန်မှုတွေကတော်တော်များများတည်တယ်။ဟိုးရွာတွေအထိတည်တယ်။အဲ့တော့ကျွန်တော်တို့ဒီရုပ်ောက်ပွဲဝင်လာတဲ့ခါကျတော့လူ့ဆောက်ခံမှုတွေရနိုင်တယ်၊နိုင်သွားနိုင်တယ်ဆိုတဲ့အဲ့ယုံကြည်မှုတွေအတိုင်းပဲကျွန်တော်တို့ဝင်ရောက်ချိန်မဲ့လာခြင်းဖြစ်ပါလေခင်ဗျာ
။ UNDP ပါတီဥက္ကဋ္ဌတူအနေနဲ့ကွန်မှုမျိုးနယ်မှာဒေါက်တာဆန်းစုကြည်ကိုရှင်ပြန်အနိုင်ရဖို့အလားအလာကဘယ်လိုရှိမှာပါလဲ။အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ကနိုင်ငံရေးလှူလာသုံးသက်သူဒေါက်တာတင့်ဆွေကအခုလိုမြင်ပါတယ
်တဲ့တဲ့ပုံမလင်းလင်းအာမနာလန်ပြောရင်တော့ဟိုဒေါအောင်ဆန်းစုကြည်ကိုကြော်ပြီးနိုင်စရာပဲကိုယ်စလဲလောက်မှမရှိပါဘူးဘသူပဲဖြစ်ဖြစ်ပေါ့နော်ခုတင်ပြတဲ့ကိုယ်စလဲတွေပို့ပြီးကြီးကျယ်တဲ့ပို့ပြီးချမ်းသာတဲ့ပို့ပြီးလူတည်များတဲ့လူတွေလာလဲနိုင်နိုင်မယ်လို့ကျွန်တော်တော့မထင်ဘူးပေါ့နော်အာဘာပြောလဲဆိုတော့သိတဲ့အတိုင်းဒေါအောင်ဆန်းစုရဲ့အရှိတ်အဝါဟာဒီနေ့အထိတို့ကြမှာသွားပဲနဲ့နော်အရင်တည်းတော့မလျော့ဘူးလို့ကျွန်တော်ထင်တယ်ဒါကြောင့်ဒီနေ့ကလာမှာတော့သူတို့ကြော်အောင်လုပ်နိုင်မယ်လို့မဲဆန္ဒရှင်တွေကယုံမယ်လို့ကျွန်တော်ကတော့မထင်ဘူးအဲ့လိုပြောတာဖြစ်ပါတယ
်ဦးဒေးဗစ်လှမြေဟာ NLD ပါတီဝင်ဟောင်းတူဖြစ်ပြီး1990ရွေးကောက်ပွဲတုန်းက NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်အေယာဝတီတိုင်းငပူတော်မြို့နယ်ကနေရွေးချယ်ခံခဲ့ရတဲ့အမတ်ဟောင်းတူလည်းဖြစ်ပါတယ်2020ရွေးကောက်ပွဲအတွင်းကွန်မှုမျိုးနယ်မှာပြည်သူ့လွှတ်တော်အတွက်မဲဆန္ဒနယ်မြေတနေရာအမျိုးသားလွှတ်တော်အတွက်တနေရာနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အတွက်နှစ်နေရာဝင်ပြိုင်ခွင့်ရှိကြတာပါပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက် NLD ပါတီကဒေါက်အောင်ဆန်းစုကြည် UNDP ပါတီကဦးဒေးဗစ်လှမြင့်နဲ့ Orchid Hotel CYA လုပ်ငန်းရှင်ဦးထေးအောင်တို့ဝင်ပြိုင်မှာဖြစ်ပြီးစစ်အစိုးရလက်ထက်လူအခွင့်ရေးတက်ကြွလှရှားသူလက်ရှိမှာလယ်သမားရေးဆောင်ရွက်နေတဲ့မတ်ဆုစုနှွေကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကူစရဲအဖြစ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံကမြန်မာတန်ရုံအနီးစွန့်ပစ်ခံရပြီးတဲ့နောက်နေရပ်ပြန်လာကြတဲ့မြန်မာလူသမားတွေစာချုပ်ပါအခွင့်အရေးရဖို့ကြိုးစားနေပေမဲ့ပြည်လည်မှုမရပဲဖြစ်နေတဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမလေးရှားနိုင်ငံကမြန်မာတန်ရုံအနီးမေလထဲမှာစွန့်ပစ်ခံရပြီးနောက်တစ်လမှာပဲနေရပ်ပြန်ခွင့်ရခဲ့ကြတဲ့မြန်မာလူသမား19ယောက်ဟာစာချုပ်ပါအခွင့်အရေးတွေရဖို့ဆိုပြီးအလုသမားစေလွတ်တဲ့ကုမ္ပဏီကိုတောင်းဆိုနေပေမဲ့ပြည်လည်မှုမရပဲဖြစ်နေတာပါမလေးရှားနိုင်ငံစီလန်ဂောပီနယ်မှာအလုသမားစေလွတ်တဲ့ကုမ္ပဏီတစ်ခုရဲ့အစီအစဉ်နဲ့ရောက်လာခဲ့ပြီးတဲ့နောက်လီလာလောက်အလုတ်ကင်မရပဲအခက်တွေ့ကြုံနေခဲ့ရတဲ့အလုသမားတွေဘက်ကထိုက်တဲ့နဲ့နစ်နာကြေးရဖို့ဆိုပြီးအလုသမားဝန်ကြီးဌာနတာဝန်ရှိသူတွေရဲ့ရှေ့မှောက်ကုမ္ပဏီတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးမဲ့ပြည်လည်မှုမရတဲ့အပြင်နေရပြန်ခဲ့စဉ်ကလီရင်စည်းကိုပါပြန်ပေးဖို့ကုမ္ပဏီဘက်ကပြောဆိုခဲ့တယ်လို့လည်းအလုသမားတယောက်ကပြောပါတယ
်မလေးရှားနိုင်ငံကိုစရောက်ပြီးသူတွေကမှကျွန်တော်တို့လီလာလုံးလုံးကျွန်တော်တို့ဆက်ယုံနေမယ်ပဲချောင်းပိတ်ပြီးတော့ချက်ကလေးငါခလေးလို့ပဲကျွန်တော်တို့ထားပါတယ်။ဘာစားနိုင်ရခါမှလည်းအေဂျင်စီကလည်းမထောက်ပံ့ပါဘူး။ဖီးကလည်းမထောက်ပံ့ပါဘူး။အဲ့ဒီအနေနဲ့ထားနေရကျွန်တော်တို့မြန်မာနိုင်ငံပြန်ရောက်တော့လေအေဂျင်စီကနင့်နာခဲ့တဲ့နင့်နာကြီးကျွန်တော်တို့လေးလလုံးလုံးဟိုပြိုင်မဲ့လောင်ပိတ်ခံရတဲ့လာတာဘီစီဂျီတွေမပြည့်တဲ့ပြင်သူ့ကိုပါကျွန်တော်တို့မလေးရှားဂရင်းကိ1600ပြန်ရောက်ရမယ်ဆိုတဲ့ကိစ္စကြီးရတော့လုံးဝအဆင်မပြေပါဘူး။အဲ့ပြီးတော့နောက်တစ်ခုကမြန်မာနိုင်ငံကိုစားပြုတန်အမကြီးကိုယ်တိုင်ကျွန်တော်တို့ကိစ္စတွေညှိနှိုင်းပြီးတော့ကျွန်တော်တို့ပြန်ပို့ပါတယ်ပြန်ပို့တဲ့ဟာကိုဦးဆန်းတင်ကသူ့ပတ်စံနဲ့အကုန်ခံပြီးတော့တန်အမကြီးကိုညှိပါတယ်ညှိပြီးတော့မှသူ့ပတ်စံကိုလွှဲပေးပြီးတော့မှကျွန်တော်တို့ပြန်ပို့ပါတယ်ဆိုတော့သူဒီမှာတစ်ခုပြောပါတယ်ကျွန်တော်တို့အလုံသမားဝန်ကြီးဌာနရုံးကသူ့လက်ထောက်ညီကြားရေးမှူးရှင်နဲ့ကျွန်တော်တို့အဲ့လိုဆိုပြောပြီးတော့သူ့ပတ်စံအကုန်ခံထားတဲ့အတွက်ကြောင့်ကျွန်တော်တို့မကျော်နိုင်တဲ့အပြင်မလေးရှားဂရင်းကိတ်1600ပါသူ့ကိုပြန်ပြီးတော့ဖေးရမယ်ဆိုတဲ့ပုံစံမျိုးလည်းပြောနေပါတယ်ခင်ဗျာ
မလေးရှားနိုင်ငံကမြန်မာတန်ရုံကိုစားပြုပြီးမြန်မာနိုင်ငံသားတွေကိုအကူအညီပေးနေတဲ့ဦးတီယာမမောင်ကတော့မြန်မာတန်ရုံကစီစဉ်တဲ့ကယ်ဆယ်ရေးလေယာဉ်တွေနဲ့နေရပ်ပြန်ခဲ့ကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့လေယာဉ်စရိတ်ပြန်ပေးကြမလို့ဘူးလို့လည်းပြောပါတယ်
။ဒီမြန်မာတန်ရုံဘက်ကနေစီစဉ်ပြီးပြန်ပို့ပေးလိုက်တာ။သူတို့ကတော့မပေးရဘူး။ဘာလို့လဲသူတို့ကဟိုဘယ်လိုပြောမလဲဆုံးပြစ်ခံလဲဆုံးပြစ်ခံလိုက်ရတယ်။နောက်ပြီးဟိုအမှုကိစ္စလေးတွေလည်းရှိသွားတဲ့အခါကျတော့သူတို့ကတော့ဟိုဘယ်လိုပြောမလဲဒီမြန်မာတန်ရုံပဲအချမ်းပေါ့နော်ကူညီပေးလိုက်တာတွေရှိပါတယ်ပကြီးစီစဉ်ပေးလိုက်မှုနဲ့သူတို့ဟိုကြပြားမှဟိုမပေးရဘူးပေါ့နော်လေရင်လည်းမကအဲ့ဒီလေရင်မှသူတို့19ယောက်ပဲမပေးလိုက်ရတာကျန်တဲ့လူတွေအကုန်ပေးရတယ်
မလေးရှားနိုင်ငံကိုဖေဖော်ဝါရီလတည်းကရောက်သွားချိန်မှာလဲကုမ္ပဏီနဲ့စာချုပ်ထားတဲ့လုပ်ငန်းခွင်မှာအလုပ်လုပ်ခွင့်မရခဲ့ကြသလိုသဘောတူထားတဲ့အတိုင်းလုံအားကမရကြဘူးလို့လည်းလုံသမားတွေဘက်ကတော့ပြောပါတယ်မလေးရှားနိုင်ငံမှာကိုဗစ်ကပ်ရောဂါကာလကြုံနေရချိန်လေးလလောက်အတွင်းမှာလဲအလုပ်ကင်အခက်အခဲတွေတွေ့ကြုံရသလိုနောက်ပိုင်းမှာတော့အလုပ်ရှင်ကအလုပ်သမားတွေရဲ့နိုင်ငံကူးစာအုပ်တွေကိုတင်စီပြီးမြန်မာတန်ရုံနီးစွန့်ပြစ်သွားခဲ့ကြတယ်လို့လည်းပြောပါတယ်မြန်မာလူသမားတွေကိုပို့ဆောင်ပေးခဲ့တဲ့ Grand White Star Agency ရဲ့ Director ဦးစန်းတင်ဦးကတော့အလုပ်သမားတွေဘက်ကစာချုပ်ပါအချက်တွေကိုလိုက်နာမှုမရှိခဲ့ပဲသူတို့သဘောနဲ့သူတို့ပြန်ဖို့လုပ်ခဲ့တာလို့ပြောပါတယ
်သူတို့ကဒီပြန်ဖို့တော့ request လုပ်တာလေလက်ပြီးလက်မှတ်နှိပ်ထားတယ်အလုပ်မလုပ်ဘူးပြန်မယ်ဆိုတော့စက်တီစက်ကအစာကြီးရှိလို့အဲ့ဒါသူတို့ကပြန်မယ်ဆိုတာနှမျိုးရှိတာပေါ့ပြန်မယ်ဆိုတော့အလုပ်ချင်းကပြန်ဖို့တာရှိတယ်ပြီးတော့ကို request လုပ်ပြီးပြန်မယ်ဆိုရင်ကိုရဲ့ဒီဒီအကုန်လုံးကကိုယ့်ရဲ့တောင်ဖြစ်သွားတာပေါ့နော
်ခမ်းမန်းကြီးမြန်မာလုပ်သား9သိန်းခွဲလောက်လှုပ်လှုပ်ကြိုင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂါကာလာကန့်သက်ချက်တွေကြောင့်အလုပ်ကြိုင်နဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကက်ယောဂါကာလာအခက်အခဲတွေကြားကပဲမြန်မာနိုင်ငံသားတွေတဲကကိုကိုကိုအဆုံးစီရင်ခဲ့သူ14ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီလန်းတွေကနေကျိုးပန်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ
တရုတ်နိုင်ငံက Great Wall မဟာဒရိုင်းကြီးရဲ့အထင်ရှားဆုံးနဲ့တာရှိအခန်းဆုံးမူတီယန်ယူအပိုင်းကို COVID-19 ကပ်ရောဂါဘေးအတွင်းပြုပြင်မွမ်းမံနေကြောင်း AP သတင်းတပုတ်ကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါတဘာဝရှုခင်းအလှတွေကိုမျှော်စင်တွေပေါ်ကနေတမိတမောကြည့်နိုင်တဲ့မူတီယန်ယူ Great Wall ဘိုင်းဟာဘေကျင်းမြို့မြောက်ဖက်မိုင်40လောက်အကွာမှာရှိပါတယ်ကိုဗစ်ကပ်ရောဂါမကြခင်နွေရာသီပိတ်ရက်တွေမှာဆိုရင်တနည်းကိုလူ1000ကျော်လာရောက်လဲပတ်ကြပေမဲ့အခုတော့အယောက်1000တောင်မပြည့်ချင်တော့ပါဘူးမူတီယန်ယူပိုင်းကထိမ့်သိမ့်ပြုပြင်မှုကောင်းပြီးတက်ဖို့လဲဘေးအန္တရာယ်ကင်းပါတယ်ဒါ့အပြင်ဒီသမိုင်းဝင်နေရာကိုကလေးတွေတက်ကြီးရွယ်ဦးတွေလဲပတ်နိုင်အောင်လဲတောင်ပေါ်အတက်စင်းကိုကောင်းကင်ကျိုးစွာရင်တွေနဲ့ပို့ပေးပါတယ်ဟူထက်ကဘေကျင်းမြို့မှာနေတဲ့ Dutch နိုင်ငံသားပါ
It's very famous also in Europe and we are very proud to be here we can
tell you ga europa ma le be na me jo lo ya on la nai na go khon yu mi ba de chano ru bian twa de kha ain ga mi da su ri chano ru khle ri ne mai sui tang ngai chin ni go dat boun ni pya bi ka ba da phat chan ga atwe chong ni go win hya nai na bo
yu shin ga ro mutian yu great wall khyi twa long gan win dan ma
shi ba ho yu zhuan ye de zhe ge wei xiu dui wu 然后每年的实际上会投入
就是我专精 engineer 里面天天少少也不会细把的目前就阿白马明年的三百老阿白五也是看我们平时的那边是用高贵少少大力对我也没有去动他把的这台主别多了对他呢七千票给你把的我对他是这台年里面小蓝对他是别人的跟我不必高了天天票给你把的他比苗生几率也看看目过来明年少几年把的
အဲ့ဒါတွေဖြည်းဖြည်းချင်းပြန်များလာနေပေမဲ့ကမ္ဘာလက်ခီးသွားတွေကတော့ရောက်မလာကြသေးဘူးလို့လည်းသူကပြောပါတယ်။တရုတ်နိုင်ငံမှာတော့စီးပွားရေးပြန်ကောင်းလာဖို့ရုပ်ရှင်လုပ်ငန်းတွေနဲ့ပြည်နယ်တွင်းခီးသွားလုပ်ငန်းတွေပါဝင် COVID-19 ကြောင့်ပိတ်ထားတဲ့လုပ်ငန်းတွေအားလုံးနီးပါးအခုပြန်ဖွင့်ပေးနေပါပြီ။မိုင်ပေါင်း 13,000 ကျော်ရှိတဲ့ Great Wall တိုင်းကို BC 300စုကနေ AD 1900စုအထိတရုတ်ဧကရာဇ်ဘီယံအဆက်ဆက်ကတည်ဆောက်ခဲ့ကြတာပါ။ Great Wall တိုင်းအကြောင်းကောင်းကောင်းသိတဲ့ပညာရှင်တောင်ယိုဟူကတတိုင်းကြီးရဲ့ဆယ်ရာခိုင်နှုန်းကိုပဲကောင်းကောင်းပြင်နိုင်တယ်လို့ပြောပါတယ
်30%消失的这就40%剩下的
တတိုင်းရဲ့ဆယ်ရာခိုင်နှုန်းပဲကောင်းကောင်းပြုပြင်နိုင်တာပါ30%ရာခိုင်နှုန်းကမရှိတော့ပါဘူးဓမ္မရင်40%ခိုင်နှုန်းကျန်နေတဲ့အပိုင်းတွေမှာလည်းပြုပြင်ထင်းသိမ်းမှုညွန်နေပါတယ်အဲ့ဒီတဲကမှတတိုင်းရဲ့အဓိကအပိုင်းတွေမှာရှိတာတူတာဖြစ်စီတချို့ကနေရာတွေပြိုကျတာကကျတချို့နေရာတွေမှာအုပ်ပုံကြောက်ပုံကြီးတွေပဲတွေ့နေရတော့တယ်အဲ့ဒီအခြေအနေမျိုးက50%ရာခိုင်နှုန်းကျော်ရှိပါတယ်အဲ့ဒါကတကယ် Great Wall တိုင်းရဲ့လက်ရှိအခြေအနေပါပဲ
။ကောင်းကောင်းထိမ့်သိမ့်ထားတဲ့ Mutian U အပိုင်းကနေ9မိုင်လောက်ပဲဝေးတဲ့နေရာမှာတော့တောင်တွေကြားထဲမပြုတ်မပြင်းမထိမ့်သိမ့်နိုင်ပဲပစ်ထားရတဲ့ Dazan U အပိုင်းရှိပါတယ်။ Leo Shin ကအခုလိုရှင်းပြပါတယ
်။ဒီတော့ဒီက壓力但更多的实际上在实质的未开放多少长城和这种民间
苏巴西加亚里亚蒙文尼亚呢天天少少以专精的破例阿内达比较我话了要亚地乌鲁叫嘛别西拉尼巴比当地的马里叫别西亚拉里来西北面前面天天比比目呢高贵上上目了我们西北边的吧好像格里沃的大爷埃尼亚里嘛比比天天不高了多几股六万尼巴的
ဘဟုအစိုးရက Great Wall တိုင်းထိမ့်သိမ်းပြုပြင်ရေးမှာအထူးသဖြင့်အခြေအနေသိပ်မကောင်းတဲ့နေရာတွေအတွက် American Dollar 22.8 သန်းယင်းနှိမ့်နှံထားကြောင်း Mr. Town ကပြောပါရယ်ပျက်စီးနေတဲ့အစိပ်ပိုင်းတွေတစချင်းပျောက်ကွယ်သွားရင်းနဲ့နောက်ဆုံးတိုင်းတစ်ခုလုံးပျောက်သွားမှာကို Mr. Town ကစိုးရိမ်နေတာပါဒါပေမဲ့လည်းသူ့ငွေမူလအတိုင်းပြန်ပြီးပြုပြင်ထိမ့်သိမ်းလို့မရနိုင်တော့တဲ့အပိုင်းတွေကိုတော့ခြံထားခဲ့ရမှာဖြစ်တယ်လို့လည်းသူကပြောပါရယ်ရှင်ကျွန်မခွာညိုပါ
ကလပီကဘာမီဒီယာရဲ့မှာရေးသားနေတဲ့မြန်မာနိုင်ငံအကြောင်းဆောင်းပါးတချို့ကိုမူရင်းအပေါ်မှာပြည့်ပြောပြလိုရတယ်ကျွန်တော်ကျော်စံသားပါပလတ်စတစ်အမှုန်တွေနဲ့ရောဂါဖြစ်စေတဲ့ပစ္စည်းတွေ seafood ခေါ်ပင်လယ်ဇာတ်မှာတွစ်စီရခြင်းဆိုတဲ့ကောင်းစဉ်နဲ့ EDF လို့ခေါ်တဲ့ပတ်ဝန်းကျင်ကာကွယ်ရေးရမုံငွေဖွဲ့ရဲ့လေးလာတွစ်စီချက်ဆောင်းပါးတစ်ပုဒ်ကို edf.org မှာရေးထားတာဖတ်ရပါတယ်မြို့ပြဖြစ်လာနေတဲ့ကန်ယူရန်ဒေသကပင်လယ်ဇာတ်တွေမှာအဆိပ်တောက်တွေပုံမတွစ်စီလာရတယ်လို့ဒါထားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကကယ်လီဖိုးနီးယားတက္ကသိုလ်ကော်နယ်တက္ကသိုလ်ကွင်းစ်လန်တက္ကသိုလ်နဲ့သို့သော EDF ကပတ်ဝန်းကျင်ကာကွယ်ရေးရမုံငွေအဖွဲ့တို့ပူးပေါင်းပြီးနောက်ဆုံးဝနည်းပညာတွေနဲ့လေ့လာခဲ့တဲ့တွေ့ရှိချက်အစီရင်ခံစာတွေကထုတ်လို့ရေးသားထားတာဖြစ်ပါတယ်ကပ်လီပင်လယ်ပြင်အစီပိုင်းမှာပြုလုပ်ခဲ့တဲ့လေ့လာချက်ဖြစ်ပြီးမြန်မာနိုင်ငံက Oyster လို့ခေါ်တဲ့ဓမ္မကောင်တွေထဲမှာလူတွေကိုရောဂါဖြစ်စေတဲ့ bacteria plastic အမုံရေနံစည်းသင်္ဘောစီပေါဒါမှုနို့မှုစားရတွေအများအပြားတွေ့ရတယ်လို့ရေးသားထားပါတယ်မြန်မာနိုင်ငံတနင်္သာရီကမ်းရိုးတန်းကလူနေများတဲ့ဒေသတွေကိုလေ့လာကြရမှာမျိုးပြဖြစ်ထွန်းမှုများပြလာရရဲ့မိန်လာစနစ်ညံဖြင်းလာရတဲ့ကြောင့်စီဖူးတွေထဲမှာကျန်းမာရေးထိခိုက်စေတဲ့ညှိနှောမှုတွေအများအပြားတွေ့ရှိလာရတာဖြစ်တယ်လို့ဆိုပါတယ်မြေကျွန်းစုတဝိုက်ပင်လယ်ရေနဲ့ကမာကောင်တွေထဲမှာရောဂါဖြစ်စေတဲ့ဘက်တီးရီးယားမျိုးဝေပေါင်း90နီးပါးတွေ့ရှိရတယ်လို့ဆိုထားပါတယ်ဒေသတွင်းအစားအစာတစ်ခုဖြစ်ပြီးလူတွေအစိမ့်လဲစားလို့ရှိတဲ့ဒီကမာကောင်တွေကိုပြည်ပနိုင်ငံတွေကိုလည်းတင်ပို့နေရတာဖြစ်ပါတယ်။အခုလိုကမာကောင်တွေအပါအဝင်ပင်လယ်ဇာတွေမှာပါဝင်နေတဲ့လူအညစ်အကြေးတွေဘက်တီးရီးယားတွေအပြင်တခြားပလတ်စတစ်အမှုန်တွေပါဝင်နေမှုကိုတွေ့ရှိရတာဟာအနာမအဆင့်သာရှိသေးပြီးတော့ဒီပင်လယ်ဇာတွေကိုတန်နိုင်ငံတွေကဝယ်ယူတင်သွင်းကြတဲ့အခါမှာလုံလောက်တဲ့စမ်းသပ်စစ်ဆေးမှုတွေလုပ်ဖို့လိုအပ်လိမ့်မယ်လို့ လေးလာမှုကိုခေါင်းဆောင်တဲ့သိပ္ပံပညာရှင်တို့ကပြောကြောင်းကိုကရေးသားထားပါတယ်။ COVID-19 ကာယောဂါကာလရိုဟင်ဂျာပြဿနာဆိုတဲ့ခေါင်းဆောင်နဲ့ဆင်မြန်ပတ်ရေးတဲ့ဆောင်းပါးကိုတော့ e-international relations call eir.info မှာဖတ်ရပါတယ်။ရိုဟင်ဂျာပြဿနာဆက်တင်ခဲ့တာဟာဒီဩဂုတ်လမှာသုံးနှစ်ပြည့်ခဲ့ပါပြီ။ဒီပြဿနာပေါ်အမျိုးမျိုးအသေးပဲဖွင့်ဆိုနေကြပေမဲ့ COVID-19 ကာယောဂါဖြစ်နေချိန်ဘင်္ဂလားဒေ့ရှ်ကော့ချစ်ဗဇာဒုက္ခသည်စခန်းကဒုက္ခသည်ရဲ့ဘဝဟာအင်တန်ဆူဆူဝါးဝါးစီနေစေဖြစ်တယ်ဆိုတာတော့ဘယ်သူမှငြင်းနိုင်မှာမဟုတ်ဘူးလို့စရေးပါတယ်ဒီရောဟာကုသခံရသူဟာသူတို့အထက်မှာ53ဦးသာရှိသေးတယ်လို့ဇူလိုင်လ5ရက်နေ့အထိလေ့လာချက်မှာဖော်ပြထားပေမဲ့အမှန်တကယ်မှာကုသခံရသူဟာဒီလောက်ပဲဟုတ်ပါရဲ့လားဆိုတာကတော့သံသယရှိနိုင်ပါတယ်အတိအကျမသိနိုင်ပါဘူးတဲ့ရောဂါစတင်ဖြစ်ပေါ်ပြီးပြန့်နှံ့ခဲ့တဲ့တရုတ်ပြည်ဝူဟန်မှာတောင်လူရေသိပ်ကြီးစားဟာ1000ကီလိုမီတာမှာလူ6000နှုန်းသာရှိနေပြီးအခုကော့ဆက်ဇာဒုက္ခသည်စခန်းထဲမှာတော့1000မီတာမှာလူပေါင်း4000နေနေကြတာဖြစ်တယ်လို့လေ့လာချက်တွေကိုကဖော်ပြပါတယ်ပြီးခဲ့တဲ့နှစ်တွေကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံဟာဒုက္ခသည်ပြန်လည်လက်ခံရေးသဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြပြီးအကောင့်ထဲပေါ်ဖို့အချင်းချင်းအထောက်ခံရပေမဲ့မအောင်မြင်ခဲ့ပါဘူးဒီထက် COVID-19 ကာယောဂါဖြစ်လာတော့ဒီကိစ္စဟာယာယီရဆိုင်သွားရပြန်ပါတယ်အခုအချိန်မှာမြန်မာနိုင်ငံမှာလည်းရွေးကောက်ပွဲကနှိကလာတဲ့အချိန်ဒါကမ္ဘာနိုင်ငံတွေကလည်းပဲကာယောဂါနဲ့အလုံးရှုံနေကြတဲ့အချိန်ဖြစ်လေတော့ရိုဟင်ဂျာတွေပြန်နိုင်ရေးကိစ္စဟာအာယုံဆိုင်မခံရတော့ပါဘူးဒီကိစ္စဟာမကြခင်အကောင့်တွေပေါ်လာနိုင်ွယ်လည်းမရှိတော့ဘူးလို့ဆိုထားပါတယ်အခုလိုမရေမရာဖြစ်နေတဲ့အချိန်မှာနိုင်ငံတကာအဆိုင်ဝိုင်းအနေနဲ့ဒီဒုက္ခသည်တွေရဲ့အခြေအနေတည်ငြိမ်မှုရှိအောင်သူတို့ဘဝရှင်နိုင်ရေးအဆင်ပြေအောင်တိုက်ရိုက်ကူညီပံ့ပိုးမှုတွေလုပ်ဆောင်သင့်တယ်မြန်မာအစိုးရဘက်ကလည်းဒီပြဿနာဖြစ်ရှင်းရေးအတွက်ပူပြီးတက်တက်ကြွကြွကြိုတင်စဉ်းစားသင့်တယ်ဒီလိုလုပ်ဆောင်ကြမှသာလျှင်ပြဿနာပြည်လည်ရေးအတွက်ပထမအဆင့်ဖြစ်လာနိုင်ပွဲရှိတယ်လို့ရေးသားထားပါခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။ကမ္ဘာကြီးပြုံးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းငွေထုတ်လွှင့်မှုရှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာ့တွန်းတန်းနဲ့ကြီးတဲ့ចောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွေဒင်နိုင်ငံက Greta Thunberg ကသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာခေါင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့ဆယ်ကျော်သက်လူငယ်အမျိုးသမီးတယောက်ဖြစ်ပါတယ်။ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်လှုပ်ရှားနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံမှမှုနဲ့မစုံမနေခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲသဘာဝပတ်ဝန်းကျင်ရေးရာခေါင်းဆောင်တစ်ယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစုစည်းတင်ပြပေးပါမယ်ရှင်ဝိရဏမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီးမိုးခေါင်ရေရှားတော်မီလောင်မုန်တိုင်းပင်ရေပေးစားတဲ့တဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးဌာန်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စစ်စိတ်ကြုံတွေ့လာနေရပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်တန်းွေထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ပွဲရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာခေါင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ ရာသီဥတုပေါက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတ္တဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းငွေရော့ကြအောင်မလုံဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ကမ္ဘာကြီးရေရှည်ရက်တည်နိုင်ရေးကိုရှေ့မရှုဘဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆိုးရွားတဲ့သဘာဝဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ်
။ You are failing us. But the young people are starting to understand your betrayal.The eyes of all future generations are upon you.
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ခဲ့ကြတယ်။ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီ။အနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်။ထက်ပြီးတော့ပြက်ကွက်ကြအောင်မယ်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွန်မှာမဟုတ်ပါဘူး။ဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူး။အခုတက်ပို့ပြီးဘောင်းကျော်မလာဖို့ဒီအချိန်ဒီနေရာမှာပဲစီးကံလိုက်ပါတယ်။ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနိုးထလာနေပါပြီ
။ဒါကတော့2019ခုနှစ်စက်တင်ဘာလကကဘာတဝန်းသမ္မတတွေဝန်ကြီးချုပ်တွေနဲ့ကဘာခေါင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာခေါင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။ကမ္ဘာကြီးပြုနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘက်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်။လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ Greta Thunberg ကတောက်ကြနေတည်းရဲ့ကျောင်းချိန်ကျွန်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကမ္ဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာဂတ်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူတို့ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Greta Thunberg ကပြောပါရယ်။သူ့ရဲ့အသံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလူတော်ရှိဆန္ဒပြရာကနေကမ္ဘာကျွန်းမှာလူငယ်သန်းပေါင်းများစွာပါဝင်လာခဲ့တဲ့အထိသဘာဝပတ်ဝန်းကျင်ရေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူပဲဖြစ်ပါတယ်။လူငယ်နှစ်နှစ်တုန်းကတခုတော့ဆခဲ့တဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေဟာအဲ့ address ဆိုတဲ့စာပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်သန်းပေါင်းများစွာပါဝင်တဲ့သဘာဝပတ်ဝန်းကျင်ကြီးလှုပ်ရှားမှုကြီးပေါ်ပေါက်လာခဲ့တာပါ။ Greta Thunberg ကဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်။ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလှူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းသင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြောင့်ဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်ရှင်နေအရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကမ္ဘာကြီးဟာဖန်လုံအိမ်ကျငွေထုတ်လုပ်မှုတွေကြောင့်ပုံနွေးလာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ
် People are suffering people are dying entire ecosystems are collapsing
we are at the beginning of extinction လူတွေတည်နေကြရတယ်ဒီဟာစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်လူတွေအစုလိုက်အပြုံလိုက်တည်တည်ပျက်စီးပျောက်ကွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲရှင်တို့မို့ပြောဝင်နိုင်ပါတယ
်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအသွေးကိုချင်းချောက်လာလိမ့်မယ်ဆိုတာကိုသိပ္ပံပညာရှင်တွေသူတွေကလည်းခြောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုးပြီးတော့ဆိုးဝါးလာနေပြီးယောဂါရီပုံမှုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်စားနပ်ရေးကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါ ကဘာကြီးပုံနှွေးမှုရဲ့တန်ကိုလူတွေတနေ့တခြားတိတိတသားပိုးပြီးတော့ခန်းစားလာနေရတဲ့တန်အောင်ကဘာကောင်းဆောင်တွေကတော့ဒါကိုအလေးနဲ့မထားကျင်ကြသေးဘူးလို့ခရတာကပြောပါတယ်
Countless of people have stood in front of the United Nations climate conferences.
မင်းတို့ဆိုင်လာအောင်များတဲ့သူတွေကုလသမဂ္ဂရုံးရှိလာပြီးတော့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေချော့ချဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေခေါင်းဆောင်တွေကတော့နားထောင်ခဲ့ပါဘူးကာဗွန်ဓာတ်ငွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့ပဲနဲ့ကမ္ဘာတဝန်းကတီးသူတွေကိုပဲတိုင်းငံခေါင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျွန်မကြိုးစားပါမယ်ဒီကနေ့ကျွန်မတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိန်ချောက်ခံလာရတာပါပဲဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး
ဆမ်မှုဒေါ်လာရေးခေတ်ကနေဒီနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတစ်လျှောက်ဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်ငွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပုံနေမှုကတနေ့တစ်ခြားတိတိတသားပိုဆိုးလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အကျဲတွေပိုပြီးများလာခဲ့တာပါကရက်ဒတ်သမကတော့ကမ္ဘာမြေကြီးကိုအခြေမိခဲ့တင်နိုင်မှုအတွက်ကာဗွန်တန်ငွေထုတ်လွှတ်မှုတွေကိုလုံးဝရပ်ပစ်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်တန်ငွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်ငွေထုတ်လွှတ်မှုလျှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာအပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်ငွေထုတ်လွှတ်မှုကိုအခုကတည်းကရပ်ပြရမှာဖြစ်ပါလေ
။ကမ္ဘာအပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းတွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်တွေတောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါ။သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို1ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်ငွေထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင်အထည်ဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့်ဂရက်တာသွန်ဘတ်ကတော့ကမ္ဘာကောင်းဆောင်တွေအနေနဲ့လက်တွေ့မပါတဲ့စက္ကလုံတွေကိုရပ်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ။
The longer we wait, the harder it will be to turn this around. So let's not wait any longer.
ဒီတစ်ဖို့အချိန်ကြာတော့မယ်ပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေ့အကောင့်ထဲပေါ်ကြရအောင်ပါ
။ဘူးလို့ရသည့်အရေးအပါဝင်ဒီနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အချက်တွေတွေကိုဆွေးနွေးကြတဲ့ R20 Austrian ကမ္ဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုံ့ဆော်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကောက်ွယ်ဆောင်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမဆိုစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တယ်ဆိုတာကိုဂရက်တာသွန်းဘတ်ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာချူပါရှင်
ဒီမှာတို့ကြဆုံးလဲအမေရိကန်တခွင်အစီအစဉ်မှာမတန်ဆွမ်းနေအတွက်အမေရိကန်အစိုးရရဲ့လူမှုဖူလုံရေးထောက်ပံ့နေအကြောင်းနယူးယောက်ပြည်နယ်အယ်ဘန်နီမြို့ကကိုမှုကျော်ကိုကျွန်တော်အောင်ကဆက်သွယ်မေးမြန်းတင်ပြပေးထားပါရခင်ဗျာကိုမှုကျော်ကအမေရိကကိုဒါမတန်ဆွမ်းဒုက္ခတွေတရားအနေနဲ့ဆက်ရောက်တဲ့အချိန်မှာပေါ့လေအစိုးရကဘလို့ထောက်ပံ့ပေးလဲဆိုတာကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
အမေရိကန်နိုင်ငံတည်းကိုဝင်လာတဲ့ဒုက္ခတွေမှန်သမျှကိုဟိုပါပေါ့နော်ရောက်တာနဲ့တပြိုင်တည်းထဲကိုသူတို့ကစားဝတ်နေရေးအတွက်ဆိုလို့ရှိရင် food stand တို့နောက်ကျန်းမာရေးအတွက်ဆိုရင် Medicaid တို့ကိုသူတို့ထောက်ပံ့ပေးတယ်ဒါပေမဲ့ကျွန်တော်အနေနဲ့ကျတော့ကျွန်တော်ကလက်နှစ်ဖက်ကလည်းမရှိဘူးမျက်စိကလည်းတလုံးဝပြေပေါ့ဗျာတလုံးဝလည်းကောင်းကောင်းမမြင်ဘူးဆိုတော့ကျွန်တော်ကအလုံးမလုံးနိုင်တဲ့လူစည်းရင်းထဲမှာဝင်နေတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်ကပင်ဆင်ပေါ့ဗျာအဲ့လိုမျိုးကိုကျွန်တော်တို့ကရှောက်ရတယ်အဲ့လိုရှောက်တဲ့နေရာမှာလေဆရာဝန်ရဲ့ထောက်ခံစာတွေလိုအပ်တယ
်ဆရာကိုမိုးကျော်ကအမေရိကကိုခုနလိုမျိုးပုံစံမျိုးနဲ့ဒီရောက်လာတယ်ဆိုတဲ့အခါကျတော့ဥမာဟိုငွေသားပေါ့လေလစဉ်ငွေချေးဘလောက်လောက်အထိအစိုးရထောက်ပံ့ပေးပါလဲ
ဆရာရောက်ခါစားကကျွန်တော်တို့ကဒုက္ခတဲ့အနေနဲ့ရောက်လာတယ်ရောက်လာတဲ့အတွက်ကြောင့်မလို့900လောက်ကနေစပေးတယ်တိုးတော့အဲ့ဒီ900ကို9နှစ်အတွင်းအထိပဲပေးမယ်တို့ရဲ့သတ်မှတ်ချက်ကအဲ့9နှစ်အတွင်းမှာကျွန်တော်ကနိုင်ငံသားဖြစ်ရမယ်အခုနိုင်ငံသားကျွန်တော်ဖြစ်ပြီးတဲ့နောက်ပိုင်းမှာကြာရင်ပြင်ဆင်လာတာကို तू က 900 ठी टू မြင့်ပေးတယ်
အော်ဒါကတော့ငွေသားအနေနဲ့ထောက်ပံ့တာပေါ့လေ
ဟုတ်တယ်
ဒါပေမဲ့လည်းပဲဒီအပြင်ကျွန်တော်တို့သိတာဆိုလို့ရှိရင်ဒီမှာ food stamp လို့ခေါ်တာပေါ့ဥမာအစားအသောက်ဝယ်ဖို့အတွက်အသီးသန့်ထောက်ပံ့တာရှိတယ်နောက်တစ်ခုကဒီနေထိုင်တဲ့အိမ်အတွက်ပေါ့လေအိမ်လာကတက်တောင်းအောင်စီမံပေးထားတာမျိုးကြီးလည်းရှိတယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့ဒီအကြောင်းအရာတွေကိုလည်းရှင်းပြပေးပါအောင်အ
ာကျွန်တော်တို့နိုင်ငံသားပြည်ပြည်ဆိုလို့ရှိရင်အဲ့ဒီခုနကတော့ဒီပင်စင်လာတာတွေတိုးမြင့်သွားသလိုအစားအသောက်တွေအတွက်ထောက်ပံ့ပေးတဲ့ထောက်ပံ့ကြီးငွေတွေကလည်းတိုးမြင့်လာတယ်။တစ်ဆက်တည်းမှာပဲကျွန်တော်တို့ကဒီဟောဝင်ငွေနေတဲ့လူတွေအတွက်ကိုဒီအိမ်ယာစီမံကိန်းတွေရှိတယ်။အဲ့ဒီမှာကျွန်တော်အခုလက်ရှိနေနေတာလည်းအဲ့အိမ်ယာစီမံကိန်းမှာပဲကျွန်တော်နေနေတာ။ဆိုတော့ဟိုလက္ခဏာကိုကျွန်တော်တို့ကချိုးချိုးသားသားနဲ့ရတယ်။ပြောရလို့ရှိရင်ဒီအိမ်လက္ခဏာရဲ့30ရာခိုင်နှုန်းလောက်ကိုပဲကျွန်တော်တို့ကအာပေးရတယ
်။ဟုတ်ပြီကျွန်တော်အိမ်မှာတစ်ခုဖြတ်မေ့ချင်တာကအစိုးရကအစားအသောက်ဝယ်ဖို့အတွက်လည်းတရားထောက်ပံ့ပေးတယ်ဆိုတော့လူတယောက်အတွက်ဟိုတလောက်ဘလောက်ဒီအစားအသောက်ဝယ်ယူခွင့်ပေးပါလဲ
ဟိုသူလူတယောက်ရဲ့အင်ဟိုတော့ဟိုဒီဝင်ငွေပေါ်မှာမူတည်ပြီးတော့သူတို့သတ်မှတ်တာရှိတယ်အဲ့ဒါကျွန်တော်ဆိုလို့ရှိရင်တော့ဖြစ်ရင်တယောက်ထဲရှိတော့ဆိုလို့ရှိရင်ကျွန်တော်ကဟို80ကျော်လောက်ရတယ်ဒါအစားအသောက်အတွက်တည်တဲ့အခုလိုအခုကျွန်တော်ကမိသားစုတွေပါနေရှိနေတဲ့အတွက်ကြောင့်မလို့မိသားစုတွေပါနေနေဆိုရင်တလောက်ကိုကျွန်တော်က300နီးနီးလောက်ရတယ
်မိသားစုကဘယ်နှယောက်ပါလဲ
မိသားစု4ယောက်ပ
ါကိုမိုးကျော်တယောက်ထဲနေတော့ကြတော့တလောက်ကို80ပဲပေးတယ်ဆိုတော့အဲ့တလောက်80နဲ့လောက်ရလားဗျာ
အာလောက်တယ်ဗျာဘာလို့ဆို80ဗျာဟိုမှာဒီဒါအစားအသောက်တော့က80ကျွန်တော်တို့ငွေသားတက်တက်က900 900ပေါ့နော်နိုင်ငံသားဖြစ်သွားတဲ့အတွက်ကြောင့်မလို့900ဆိုလို့ရှိရင်ကျွန်တော်တို့900ကျော်800နီးနီးရတယ်ဗျာ
အဲ့တော့နောက်တစ်ခုကခုနလိုပေါ့လေတံပိုးနှုံတက်တာတဲ့အင်ယာစီမံကိန်းတွေကိုလည်းပဲဟိုဖန်တီးပေးထားတယ်ဆိုတော့အဲ့ဒီဒီကိုနေတဲ့အိမ်ခန်းအတွက်ကကိုကဘာတွေပေးရလဲ
ကျွန်တော်နေနေတဲ့အိမ်ဆိုရင်အခုကကျွန်တော်ကမိသားစု4ယောက်ရှိတဲ့အတွက်အိမ်ခန်းနှစ်ခန်းပါတယ်နောက်ကျွန်တော်ပေးနေရတဲ့ဟာတွေကဆိုလို့ရှိရင်တော့ကျွန်တော်မီးဖိုးပေးရမယ်ရေဖိုးတော့ကျွန်တော်ပေးစရာမလိုဘာလို့ဆိုတော့အိမ်လက်ကတည်းကသူကတစ်ခါတည်းအာပါပြီးသားဖြစ်တယ်နောက်ဖုန်းဖိုးပေးရတယ်အဲ့ဒီနေရာမှာလည်းကျွန်တော်ကနည်းနည်းလေးပြောချင်တာကဘာလဲဆိုတော့ဖုန်းဆိုလို့ရှိရင်ဝင်ငွေနေတဲ့လူတွေအတွက်ဆိုလို့ရှိရင်တစ်လကိုသူကတစ်ကျပ်ပဲပေးရတယ်ဒေါ်လာပဲပေးရတယ်ဆိုတော့အားမျိုးတွေရှိတယ်နောက်ဒီမီးဖို့ဆိုရင်လည်းအဲ့လိုမျိုးပေါ့ဝင်ငွေနေတဲ့လူတွေအတွက်ကိုဘလို့ဟောတာပေါ့ short ပြီးတဲ့ program မျိုးတွေလည်းရှိတယ်အဲ့ဒါလေးနဲ့ကျွန်တော်တို့ပေးနေရတယ်ပေါ့
ဆိုတော့မီးဖို့နဲ့ရေဖို့နဲ့ကအခုကိုပေးနေရတဲ့ဟာအပြင်ဥမာအိမ်လကဘယ်လောက်လောက်ပေးရလဲ
အိမ်လကကအခုကဟိုဥစားပေါ့ဟိုဝင်ငွေပေါ်မှာမူတည်တယ်ပေါ့နော်ကျွန်တော်အရင်တော့ကဆိုလို့ရှိရင်ကျွန်တော်တယောက်တည်းနေတော့ကဆိုလို့ရှိရင်ကျွန်တော်အိမ်လာက35ဒေါ်လာပဲပေးရတယ်။ဟိုမိန်းမရောက်လာပြီးတော့မိန်းမနဲ့နေတဲ့အချိန်ကျတော့လေအာဟိုကလေးတယောက်နဲ့နေတဲ့အချိန်ကျတော့လေကျွန်တော်က50-55ဒေါ်လာလောက်ပဲပေးရတယ်။သို့တော့အခုနောက်ပိုင်းမှာကျတော့ဒီမိန်းမအလုပ်ထွက်လုပ်လိုက်လုပ်ပြီးဆိုရင်ကျွန်တော်ရဲ့ဝင်ငွေကနည်းနည်းပိုလာပြီးတော့ဗျာဝင်ငွေပိုလာတဲ့အပေါ်မှာမူတည်ပြီးတော့သူတို့ကသတ်မှတ်တယ်
ဆိုတော့အခုလိုမျိုးပေါ့ဒီမတန်ဆွမ်းတယောက်အတွဲအစိုးရဒီလိုမျိုးထောက်ပံ့ပေးထားတယ်ထောက်ပံ့ပေးထားတယ်ဆိုတဲ့အခါကျတော့အစိုးရထောက်ပံ့ပေးထားတာနဲ့ကိုယ့်ရဲ့ကုန်ကြစည်နဲ့ကာမိရလားလောက်ငါရလားဗျဟ
ိုအပိုးအရှံတော့မရှိဘူးဗျလောက်လောက်ငါးငါတော့ရှိပါတယ်မလောက်မငါပုံစံမျိုးဖြစ်တာတော့ကျွန်တော်တခါမှမရှိဘူးတဲ့
နောက်တစ်ခုကကျမ်းမာရေးအတွက်ပေါ့နော်ဒီမှာကတော့ဟိုတာမန်လူတွေအတွက်ဆိုရင်တော့ကျမ်းမာရေးအာမခံဝယ်ပြီးတော့ဒါကုအကူဟိုပေးရတာပေါ့လေဆိုတော့ကိုမိုးကျော်တို့အတွက်ကြတော့ကျမ်းမာရေးစောင့်ရှောက်မှုကဘယ်လိုရပါလဲ
ကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဟိုပါအခမဲ့ကြာတာတွင်ရှိတယ်ပြောရရင်ဗျာရိုးရိုးဖျားနာနာတာတွေမဟုတ်ပဲねကျွန်တော်တို့ဒီနိုင်ငံမှာဆိုလို့ရှိရင်တစ်နှစ်တစ်ခါပုံမှန်အာကျမ်းမာရေးစစ်ဆေးမှုဆိုတာလုပ်ရတယ်အဲ့ရတွေကအစလုံးပိုင်တွင်ရှိတယ်နောက်ပြီးတော့ဥမာဈေးုံဈေးကန်သွားလို့ဈေးဝယ်ရမယ်ပါညာဆိုရင်လည်းဒီတံပိုးပေးစရာမလိုပဲねကိုရရှိတယ်အဲ့ဒီအပြင်ကျွန်တော်ကကြတော့ဟိုမျက်စိမကောင်းတော့မျက်မှန်တွေပါလေလောက်ရတယ်ဗျာအဲ့ဒါဆိုလို့ရှိရင် तू อ่ะသူ့ရဲ့ဥပဒေအရာဒီလိုရှိတယ်ဂိုင်းပေါ့နော်ဒီမှာမျက်မှန်ဂိုင်းဝယ်မယ်ဆိုလို့ရှိရင်ဈေးကြီးတယ်ဗျာအဲကျွန်တော်ထင်တယ်100ကျော် 200 လောက်ပေးရမယ်အဲ့ဒါမျက်မှန်ဂိုင်းတစ်ဂိုင်းနေအဲ့ဒါဒီကို तू อ่ะနှစ်နှစ်ကိုတစ်ကြိမ်လောက်ခွင့်ရှိတယ
်တွားရေးလာရေးအတွက်ကြတော့ခုနလိုမတန်ဆွမ်းနေအတက်ပေါ့လေအစိုးရကအစဉ်ပြေအောင်ဘလို့စီစဉ်ပေးထားပါလေ
တယောက်နဲ့တယောက်ကမတန်ဆွမ်းခြင်းကတူမတူဘောဗျာကျွန်တော်ဆိုရင်တော့လမ်းတော့ရှောက်နိုင်တယ်လမ်းလက်မရှိတာမျက်လုံးသိပ်မကောင်းတာတခုကလွဲပြီးတော့ကျန်တာကျွန်တော်လမ်းရှောက်နိုင်တာဟုတ်ဆိုတော့တချို့လမ်းမရှောက်နိုင်တဲ့လူတွေဘာတွေဆိုလို့ရှိရင်သူကပြီးသန့်ဒီဟိုဟာဘတ်ကားရှိတယ်ဗျအဲ့ဒီဘတ်ကားကိုကျွန်တော်တို့အိမ်ကနေပြီးတော့မှဟလာဟိုဖုန်းလမ်းခေါ်လိုက်သူအိမ်ကိုလှလာကြိုပေးတယ် ဒီ wheelchair နဲ့ wheelchair သမားတွေအတွက်ပေါ့နော်တွန်းလဲလက်တွန်းလဲသမားတွေအတွက်လည်းအဲ့လိုမျိုးသွားလို့ရတယ်ကျွန်တော်တို့လည်းအဲ့လိုပဲအဲ့ဒီနှမ်းခေါ်လိုက်လို့ရတယ်ကိုသွားနေတဲ့နေရာကိုဟိုမော်တွေပါတွေသွားနေတယ်ဆိုရင်ဈေးတွေပါတွေသွားဝယ်နေတယ်ဆိုရင်သူတို့အဲ့ဒီဈေးရောက်တဲ့စင်တာတွေရှေ့ရောက်တဲ့အထိကိုပို့ပြီးတယ်အဲ့ဒါကကျွန်တော်ထင်တယ်ဟိုဟာပေါ့ဒေါ်လာပဲပေးရတယ်ဗျအဲ့တော့ပြီးလို့ကျွန်တော်တို့ကဈေးဝယ်ပြီးလို့ပြန်မယ်အိမ်ပြန်ခြင်းနဲ့ဆိုရင်လည်းအဲ့လိုပဲဖုန်းလမ်းခေါ်လိုက်ရုံပဲ
ကိုမိုးကျော်ကဒီမှာကားမောင်းနေလို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီတထောင်စင်နာနေပြီးတော့လက်မရှိဘဲနဲ့ဟိုဘယ်လိုမျိုးကားမောင်းလဲဆိုတော့နည်းနည်းရှင်းပြပေးအောင
်ကျွန်တော်ကတော့ဒီလိုရှိတယ်ဗျကျွန်တော်ကတော့လည်းဟို driver license ထုတ်ပေးထားတယ်ကျွန်တော် driver ကားမောင်းနိုင်နေပေါ့ဗျာကားမောင်းအောင်လို့ကျွန်တော်ကဒီ license တွေပါတွေထုတ်ပေးထားတယ်ကျွန်တော်လက်ကလည်းတထောင်စစ်အောက်ပိုင်းမှာဟိုညာဘက်ကကျွန်တော်ကလက်ကဝေးနားလေးကကျွန်တော်ကပြတ်နေတာဟိုဘယ်ဘက်ကျတော့တထောင်စစ်အောက်နားလေးကနေပြတ်နေတယ်ဆိုတော့အထူးပြုတ်လုထားတဲ့သူတို့ gain လေးတစ်ခုရှိတယ်အဲ့ဒါလေးကိုဝယ်ရတယ်ဗျအဲ့ဒါလေးဝယ်တက်ပြီးတော့မှကျွန်တော်ရဲ့လက်အတူလေးကိုအဲ့ဒီ gain ထဲမှာထည့်ပြီးတော့မောင်းလို့ရတယ်အဲ့လိုမျိုးတွေကိုသူတို့စီစဉ်ပေးထားတယ်
အခုဆက်ပြီးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်အောင်ပါပါ။ကျွန်မအခင်မျိုးတပ်ပါ။အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်္ဂါဂြိုလ်စီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်မြင်မြန်လွှတ်တံနိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာသင်္ကပြောပါတယ်။
အင်္ဂါဂျူကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါအင်္ဂါဂျူကိုပထမဦးဆုံးကင်းထောက်ဂျူဒူတွေလွတ်တယ်အင်္ဂါဂျူရဲ့ယာတိဥဒုကိုတိုင်းရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိဘဲနဲ့သွားလို့မရဘူးလေနောက်ပြီးအင်္ဂါဂျူပတ်လန်းနေရနေပြီးတော့မှဆဲရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဘက်ထရီ down သွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မယ်ပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့curiosity ပေါ့နော်သူကခုထိလဲလုံတုံးပါပဲအဲ့ဒီစက်ရုပ်ကလေးစစ်သွားတာအောင်မြင်ပြီးတဲ့အခါဘူမိဗေဒယူပဗေဒရေမြေယာတိဥဒုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကတေချာလေ့လာပြီးဒီတစ်ခေါက်တော့ဒဏ္ဍာလောက်လေးတဲ့ကာအသေးစားလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံတုံးရင်နဲ့ပဲလွတ်တင်လိုက်ပါတယ
်အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance တိဆောက်တဲ့Atlas V rocket ဒုံးပျံနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကလွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယင်လေးတွေစီကနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိဆောက်ထားတဲ့ဘိန်း6ဘိန်းပါစူးစမ်းလေ့လာရင်းစက်ရုပ်ယင်ကလေးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲစက်ရုပ်ကားလေးပဲဒီစက်ခေါက်စက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီစက်ရုပ်ကားလေးကတံတန်းလောက်လေးတဲ့တနအီကိုသူကမီတာ150လောက်ဂိုက်300လောက်ပဲသွားနိုင်တယ
်ဒီစက်ရုပ်ယင်မှာတက်ဆင်ထားတဲ့စူးစမ်းတိုင်းတာရဲ့စက်ကရီယာတွေကနောက်ဆုံးပေါ်ပစ္စည်းတွေဖြစ်ပါတယ
်အဓိကအားဖြင့်ကတော့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ဆက်အားလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ဟို X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်ကနေပြီးတော့မှ X-ray ရောင်ကြီးလွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့ပြန်တိုင်းတာနောက်မီတာကတော့အင်္ဂါဂျူရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘလောက်ရှိသလဲဘလောက်တိတ်တိတ်မှုရှိသလဲပြီးတော့ရေငွေ့ဖူထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့ဆက်တစ်ခုပါပါတယ်အဲနောက်တစ်ခုကအင်္ဂါဂျူပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ်နောက်super cam ဆိုတာတစ်ခုပါပါတယ် super cam ကတော့လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှန်ပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့ mass cam ဆိုတာရှိပါတယ် mass cam က stereoscopic ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ stereoscopic ဖုန်းကင်မရာတစ်ခုပါပါတယ်နောက်တစ်ခုက rim fact ဆိုတာပါပါတယ်radar ပေါ့နော်မြေမျက်တပြင်အောက်ပေ450လောက်အထိကို radar နဲ့တိုင်းပြီးဒီဓာတ်တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ် နောက်တစ်ခုက Sherlock ခရမ်းလွန်ရောင်ကြီးနဲ့လေဇာရောင်ကြီးတုံးတဲ့ Raman ဆက်ပစ္စည်းတစ်ခုပါ Molecule တွေဘယ်လိုဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင် microphone နှလုံးလည်းပါတယ်ဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာနားထောင်လို့ရ microphone လေးနှစ်ခုထည့်ပေးလိုက်တာပ
ါနောက်ဆုံးပေါ် secretary တွေနဲ့အင်္ဂါဂျိုဘောကဘူမိအခြေအနေတွေကိုနားလည်နိုင်မှုအပြင်တက်ရှိရေရှင်းတန်းနိုင်မှုရှိမရှိအထောက်အထားတွေကိုရှာဖွေဆန်းစစ်မှာလည်းဖြစ်ပါတယ်ဒီဆက်ရုပ်ရင်းဟာအင်္ဂါဂျိုဘောမှာအနည်းဆုံး2နှစ်လောက်ကမ္ဘာအခြေအနေတွေ့ရင်တော့2နှစ်လောက်သွားလာပြီးတက်မှတ်နေရာကကြောက်နမှုလာတွေကိုကောက်ယူမှာပါအခုလိုသိပ်ပံအချက်လက်တိုင်းထွာမဲ့ဆက်တွေအပြင်ဒီတစ်ခေါက်ခီးစဉ်မှာအထူးခြားဆုံးက perseverance ဆက်ရုပ်ရင်းဟာ NASA ကမြန်မာ engineer ဒေါမီမီအောင်ဦးဆောင်တဲ့ဖွဲ့တည်ဆောက်တဲ့ingenuity လို့နာမည်ပေးထားတဲ့ရဟတ်ယာဉ်ကလေးကိုတည်ဆောင်သွားတာဖြစ်ပါတယ်။ lithium battery သုံးဒီရဟတ်ယာဉ်ကို solar ပြားတွေနဲ့အားဖြင့်ပေးထားတာပါ
။ NASA ရဲ့အဲ့အခုစက်ရုပ်ကားလေးဆင်ပြီးလွှတ်လိုက်တဲ့ jet propulsion လက်ကဗမာပြည်မှာမွေးတဲ့ Dominic Ao သူက project manager အနေနဲ့ဦးဆောင်ပြီးတော့ helicopter လေးဆင်လိုက်ပါတယ်။အဲ့ဒီ helicopter လေးကခုနကားလေးရဲ့ bike ထဲမှာထည့်ပေးလိုက်ပါတယ်။လောလောဆယ်ကတော့အင်ကာဂျိုရဲ့မြေမြတ်တပြင်နဲ့ geological ပေါ့နော်ဘူမိပေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကိုဒီကားလေးကိုချပေးလိုက်တာပါဒါပေမဲ့ကားလေးကဘယ်သွားရမလဲဆိုတာကိုမသိဘူးအဲ့တော့အန်တဝါဝါသွားခိုင်းမဲ့အစားဒီ helicopter လေးနဲ့ထောက်လှမ်းရေးလွတ်ပါတယ်သိပ္ပံအချက်အလက်စူးစမ်းဖို့တော့မပါဘူးဒါပေမဲ့သိပ္ပံအချက်အလက်ကိုသွားပြီးတော့စူးစမ်းပေးမဲ့ဒီကားဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွတ်ပေးတဲ့helicopter ဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ
်။ဒီရဟတ်ယာဉ်ပြန်တန်းတဲ့အခါမှာစက်ရုပ်ယင်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါတယ်။အခုလွတ်တင်တဲ့ရဟတ်ယာဉ်ကနေအနာဂတ်မှာအင်္ဂါဂျုံမှာစူးစမ်းလေ့လာရေးလုပ်မယ်နေရာတွေကိုရွေးချယ်နိုင်မယ်လို့တွက်ဆထားပါတယ်။ဒါအပြင်တခြားဂျိုတွေမှာပါပြန်တန်းမှုတွေလုပ်နိုင်တယ်ဆိုတာကိုသက်သေပြဖို့ဆန့်သက်တာဖြစ်ကြောင်း NASA ကပြောပါတယ်။NASA ကဒီစက်ရုပ်ယင်ကိုအင်္ဂါဂျိုမြောက်ပိုင်းကကြီးမားတဲ့မိတောင်ဝနေရာမှာဆင်းသက်ဖို့စီစဉ်ထားတာပါ NASA ကအခုလိုအင်္ဂါဂျိုစူးစမ်းရင်လွှတ်တင်တာနဲ့တချိန်တည်းလိုလိုမှာပဲအင်္ဂါဂျိုပေါ်ကိုတခြားနိုင်ငံတွေကလည်းအာကာသစူးစမ်းရင်တွေကိုလွှတ်တင်ခဲ့ကြပါတယ်ဘာကြောင့်ပါလဲ
အင်္ဂါဂျိုကိုတရုတ်ပြည်သူတမရနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံကနေပြီးတော့လည်းလွှတ်တင်လိုက်ပါတယ်အတိတ်လောက်ဆိုလို့ရှိရင် EU နဲ့ရုရှားနိုင်ငံကလည်းလွှတ်တင်လိုက်တယ်လို့ကြားပါတယ်။တပြိုင်တည်းပြိုင်တူဘာကြောင့်လွှတ်ရလဲဆိုတာတလပဲအချိန်ရတယ်။ဇူလိုင်လ15ရက်နဲ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွှတ်ရင်လွှတ်။အဲ့ဒီအချိန်မှာမလွှတ်ဖြစ်လို့ရှိရင်နောက်ထပ်လွှတ်ဖို့ကိုနောက်2နှစ်ဆောင်ရမယ်။ကဘာနဲ့အင်ဂါဂျူနဲ့ဒီဟာလွှတ်လိုက်တဲ့ဟာနဲ့အင်ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရောက်ဒါမှမဟုတ်လို့ရှိလို့ရှိရင်လေးနှစ်လောက်ကြာလိမ့်မယ်အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံသုံးလေးနိုင်ငံဗျိုင်းတူလွတ်တာပ
ါဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခဏကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အဆက်တိုက်တဝန်း COVID-19 ကိုစူးစမ်းတိုက်ဖျက်နေကြကြမှာပဲ။ဒေသတွင်းဒီရောဂါပိုးကူးစက်ပြန့်နှံ့မှုရော့ကျအောင်ဆောင်ရွက်တာအပါအဝင်ဒေသတွင်းကကျန်းမာရေးဆိုင်ရာအခြေခံလိုအပ်ချက်တွေနဲ့တခြားအကူအညီတွေကို USAID American နိုင်ငံကဖွံ့ဖြိုးရေး Agency ကထောက်ပံ့ပေးနေပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90အတွင်းကမ္ဘာကျန်းမာရေးခိုင်မာမှုအတွက်အများဆုံးထောက်ပံ့ပေးတဲ့နိုင်ငံဟာ American ပြည်ထောင်စုဖြစ်ကြောင်းUSAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်ကမ္ဘာ့ကျန်းမာရေးစနစ်ကြီးရဲ့အခြေခံအုတ်မြစ်ကိုအမေရိကန်ပြည်ထောင်စုကချမှတ်ပေးခဲ့တယ်လို့21ရာစုအတွင်းကမ္ဘာ့ကျန်းမာရေးအတွက်ဒေါ်လာ140ဘီလီယံကူညီထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့လက်ထောက်အုပ်ချုပ်ရေးမှူးကပြောပါတယ်တဦးနဲ့တဦးထိတွေ့ဆက်ဆံမှုနဲ့ရွှေ့ပြောင်းသွားလာမှုတွေကမ္ဘာနဲ့အဝမ်းအရှိန်မြင့်ဖြစ်ပေါ်လာတာကြောင့်ကျန်းမာရေးဆိုင်ရာစိုးရိမ်ရမယ့်အန္တရာယ်တွေလည်းမျှဝေခံစားနေကြရတာပါဒါကြောင့်လဲ COVID-19 လို့ကူးစက်ရောဂါတွေဟာလူသူအယောက်နည်းတဲ့ကျေးရွာလေးတရွာကနေကမ္ဘာနေရာအနှံ့ကမြို့ကြီးပြကြီးတွေအထိ36နာရီအတွင်းရောက်ရှိသွားနိုင်ပါတယ်။လူမှုကျန်းမာရေးနဲ့ဆိုင်တဲ့အရေးပေါ်အခြေအနေတွေဟာရရွာဒေသတွင်းကနေတစ်ကမ္ဘာလုံးရဲ့စီးပွားရေးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေနိုင်ပါတယ်။အဲ့ဒီတက်ရောက်မှုတွေကနေဈေးကွက်ဖျော်ဖျက်ဖြစ်စေတာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးလဲပတ်မှုကိုချင်းချောက်မှုနဲ့ ဝန်ထမ်းတွေရဲ့ကျမ်းမာရေးကိုအန်ဒီရဲ့ပြုမှုတွေဖြစ်ပေါ်စေပါတယ်။ဒါကြောင့်လဲအမေရိကန်ပြည်ထောင်စုဟာကမ္ဘာ့ကျန်းမာရေးခိုင်မာမှုအတွက်ရင်းနှီးမြှုပ်နှံနေတာဖြစ်ပါတယ်။
Since the start of the pandemic, USAID and the State Department have committed more than $1 billion globally.
လက်ရှိကာယောဂါစတင်တဲ့အချိန်ကစလို့ USAID နဲ့နိုင်ငံရေးဌာနတို့ဟာတကမ္ဘာလုံးအတိုင်းအတာနဲ့ဒေါ်လာ10ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်။အာရှတိုက်တစ်ခုထဲမှာတင်နိုင်ငံပေါင်း30အတွက်ဒေါ်လာ182တန်းထောက်ပံ့ပေးခဲ့ပြီးဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောပါတယ်။ဒီနိုင်ငံတွေမှာကျန်းမာရေးအတွက်ရေရှည်ရင်းနှီးမြှုပ်နှံခဲ့မှုတွေကြောင့် COVID-19 အတွက်အလင်းမြန်တုံ့ပြန်ဆောင်ရွက်မှုတွေလှုပ်ဆောင်နိုင်ခဲ့ပါတယ
် We have generally been investing in prevention and treatment of infectious diseases investing in
ကုသရောဂါကြိုတင်ကာကွယ်ရေးနဲ့ကုသမှုပိုင်းကဏ္ဍတွေစစ်ကျန်းမာရေးနဲ့ကလေးငယ်တွေရဲ့ကျန်းမာရေးကဏ္ဍတွေအပြင်ကမ္ဘာကျန်းမာရေးခိုင်မာမှုတို့အတွက်ကျွန်တော်အနေနဲ့ရင်းနှီးမြှုပ်နှံမှုတွေတောက်လျှောက်လှုပ်လာခဲ့ပါတယ်COVID-19 အတွက်ပေးတဲ့အကူအညီတွေဟာနှစ်ပေါင်းများစွာအမေရိကန်ပြည်ထောင်စုကပေးလာခဲ့တဲ့ကူးစက်ရောဂါတိုက်ဖျက်ရေးဆိုင်ရာအကူအညီတွေအပေါ်မှာထပ်ဆောင်းပေးအပ်တဲ့အကူအညီဖြစ်ပါတယ်လို့ Gloria Steele ကပြောခဲ့တာပါ။ Indonesia နိုင်ငံမှာပေးခဲ့တဲ့အကူအညီတွေကိုဥပမာအနေနဲ့ပြောပြရမယ်ဆိုရင်လူနာတွေကိုကျန်းမာရေးဆိုင်ရာအကြံပြုချက်တွေပေးနိုင်ရေးအပြင်ဆေးရုံတင်နိုင်မှုအတွက်ညွှန်ကြားချက်တွေထုတ်ပေးနိုင်မဲ့ဝန်ထမ်းပေါင်း9000လောက်ကိုအချိန်တိုအတွင်းလစ်ကျင့်တင်ကြားပေးနိုင်ခဲ့ပါတယ်လို့လည်းလက်ထောက်အုပ်ချုပ်ရေးမှူးစတီးလ်ကပြောပါတယ
် The same thing has happened in India where we used our maternal and child health platform
အလားတူအခြေအနေမျိုးအိန္ဒိယမှာလည်းဆောင်ရွက်ပေးခဲ့ပါတယ်အဲဒီမှာကျမတို့ရဲ့မိခင်နဲ့ကလေးငယ်ကျမရေးဆိုင်ရာကြောင့်ကျင့်မှုတွေကိုအသုံးချပြီးကလေးငယ်တွေကို COVID-19 မကူးစက်အောင်ဘလူးကြိုတင်ကာကွယ်သင့်တယ်ဆိုတာနဲ့မိခင်နဲ့ကလေးငယ်တွေရဲ့ကျမရေးအတွက်ကမ္ဘာ့ကျန်းမာရေးပြဋ္ဌာန်းချက်တွေနဲ့အညီဘလို့လိုက်နာဆောင်ရွက်သင့်တယ်ဆိုတာတွေကိုမျှဝေပေးနိုင်ခဲ့ပါတယ်လို့လက်ထောက်ညွန်ကြားရေးမှူးစတီးကပြောပါတယ်။ကျမတို့အနေနဲ့ကျန်းမာရေးနဲ့ပညာရေးကဏ္ဍတွေမှာအများအပြားရင်းနှီးမြှုပ်နှံပါတယ်။အဲဒီလိုဆောင်ရွက်ချက်အပြင်ဖွံ့ဖြိုးတိုးတက်မှုတွေမှာလူတွေအတက်နိုင်ဆုံးအများဆုံးပါဝင်ခွင့်ရကြမှာဖြစ်ပါတယ်။ကျန်းမာရေးစနစ်ကိုအကာအကွယ်မပေးထားဘူးဆိုရင်လူသားတအုပ်အနေနဲ့ပါဝင်ဆောင်ရွက်ခွင့်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဆုံးရှုံးရုံနဲ့သာမကပဲအဲ့ဒီကနေကြံတဲ့နေရာတွေအားလုံးကိုပါတက်ရောက်မှုတွေဖြစ်ပေါ်စေပါတယ်။ဒါဟာအာရှဒေသအတွက်ကျမတို့ရဲ့မဟာဗျူဟာဖြစ်ပါတယ်လို့ USAID ရဲ့အာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele ကပြောကြားခဲ့ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ဘာတလောကိုရိုနာဗိုင်းရပ်စ်အကူစိတ်ခံရသူဟာတောက်ကြမ်းနေမှာ16သန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါရယ် American နိုင်ငံကြီးဌာနနဲ့ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဗဟိုဌာနတို့က American နိုင်ငံသားတွေနိုင်ငံရခြားခရီးမသွားကြဖို့အကြံပေးထားတာကိုဩဂုတ်လ6ရက်နေ့မှာပဲရုပ်သိမ်းလိုက်ပြီးသက်မတ်နိုင်ငံတွေစီခရီးသွားလာမှုအတွက်အစ်စ်မြင့်သတိပေးချက်တွေကိုအစားထိုးထုတ်ပြန်လိုက်ပါရယ်အစ်စ်လေးဖြစ်သက်မတ်တဲ့လုံးဝခရီးမသွားတဲ့နိုင်ငံ30ထဲမှာအိန္ဒိယ၊ရုရှား၊ Egypt ၊ Libya နဲ့ Mexico နိုင်ငံတွေပါပါတယ်။အဆင့်3သတ်မှတ်တဲ့ခီးမတော်ခင်ပြန်စင်းစားမဲ့နိုင်ငံတွေထဲမှာတော့ Vietnam ၊ Philippines နဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေပါဝင်တာပါ။2020 American သမ္မတရွေးကောက်ပွဲကိုတရုတ်၊ရုရှားနဲ့ Iran တို့ကဂျာဝင်နှောက်ရှက်မှာကိုစိုးရိမ်ရာကြောင်း American ထောက်လိုင်းအကြီးအကဲကတောက်ချန်နေမှာပြောပါတယ်။ဒီရွေးကောက်ပွဲမှာသမ္မတ Donald Trump ပြန်ပြီးအရေးမခံရဖို့အတွက်တရုတ်ကမျှော်လင့်တယ်လို့ Russia ကလည်းDemocratic Party ကဂျိုးဘိုင်ဒန်တက်ခါကြအောင်လုပ်နေပြီးအီရန်ကတော့ဒီမိုကရေစီဖွဲ့စည်းတွေအားယောအောင်ကြိုးစားနေတယ်လို့ဒန်မြန်ထောက်လှမ်းရေးဆရာ NCSC ဖွဲ့ဒါရိုက်တာကပြောပါတယ်မြန်မာနိုင်ငံတွင် COVID-19 ကြောင့်အလုပ်ပြုတ်ခဲ့တဲ့အထက်ချုပ်လုပ်သားတွေဥရောပသမဂ္ဂအဖွဲ့မြန်ကူအရေးပေါ်ရန်မုံငွေအဖွဲ့ကပေးရတဲ့ထောက်ပံ့ငွေတွေဆက်ပြီးရရှိနေဆဲဖြစ်ပြီးမေလ1ရက်နေ့ကနေဩဂုတ်3ရက်အထိယူရိုငွေ 1.5 သန်းထောက်ပံ့ကူညီတယ်လို့ဥရောပသမဂ္ဂအဖွဲ့ကပြောပါတယ်ဒီနှစ်မေလကစပြီးအကူအညီပေးတဲ့ဒီအရေးပေါ်ရန်ပုံငွေကိုယူရိုငွေ9သန်းမတည်ထားတာကြောင့်အခုခါရန်ပုံငွေတဝက်ပေးရခဲ့ပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေကိုဥဆောင်တဲ့ခေါင်းဆောင်နှုတ်ဦးကိုထိုင်းရဲတပ်ဖွဲ့ကတောက်ချန်နေကဖမ်းဆီးလိုက်ပါတယ်။ထိုင်းဘရင်စနစ်ကိုအကာအကွယ်ပေးထားတဲ့အငင်းပွားပွဲဥပဒေကိုပြင်ဆင်ဖို့နဲ့ဒီမိုကရေစီရေးတောင်းဆိုတဲ့ထိုင်းလူငယ်ရဲ့ဆန္ဒပြပွဲတွေတွင်ဒါဟာပထမဆုံးချိန်ဖမ်းဆီးမှုပါ။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကြိုတင်ပါကြပါစီ ကျမခင်ရက်သက်ပါ
This program has come to you from the Voice of America, Washington.